Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မတ်လ23ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါဒီကနေ့မနေ့ပိုင်းမှာကွဲလွန်သွားခဲ့တဲ့စင်ကာပူခေါင်းဆောင်ကြီးလီကွမ်ယူအတွက်ဝန်ကြီးချုပ်နေရှေ့မှာထောင်နဲ့ချီတဲ့လူတွေလာရောက်ပြီးပန်းတွေနဲ့ဂါရဝပြုနေကြပါတယ်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားကအငင်းပွားနေတဲ့နယ်စပ်ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်နှစ်နိုင်ငံကြားဆွေးနွေးနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိငင်ထိုက
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့တိုင်းရင်းဒေသတွေကမြန်မာတမရော်နဲ့တိုင်းရင်းသားလက်နက်ကင်တို့အကြားကတိုက်ပွဲအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်
။ဒီနေ့ကမပွဲတဲ့ကတော့တက်ပြမတပွဲကကျောင်းမဲမြို့နယ်တက်ကမိုင်းကောင်းမြို့နယ်ကကျောက်ကျူရွာအနီးမှာတကယ်ဖြစ်တဲ့ဒီညနေ
၃ဒါတော့တအားပလာလွတ်မြောက်ရေးတပ်ရဲ့ပြောခွင့်ရတာအိုက်ကျော်ပါရှင်တဆက်ထဲမှာပဲတိုင်းရင်းဒေသထိုးစစ်တွေအပေါ်ရှုမြင်ချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိသလိုတာယာဝတီထောင်ရင်းကကျင်းကျနေတဲ့ကျောင်းသားတွေရသင့်ရတိုက်တဲ့အခွင့်အရေးတွေရရှိပါသလားဆိုတာနဲ့စင်ကာပူကိုတီထောင်ခဲ့သူလီကွမ်ယူရဲ့ဘဝတသက်သာစွမ်းဆောင်ခဲ့မှုတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင်
စင်ကာပူနိုင်ငံကိုတည်ထောင်သူဝန်ကြီးချုပ်ဟောင်းလီကွမ်ယူဒီကနေ့မနေ့ပိုင်းမှာကွယ်လွန်သွားခဲ့တဲ့အတွက်ဝမ်းနည်းပူဆွေးနေသူတွေဟာဝန်ကြီးချုပ်နေရှေ့မှာပန်းတွေလာချပြီးဂရဝပြုနေကြပါတယ်သူဟာကွယ်လွန်ချိန်မှာအသက်62နှစ်ရှိပါပြီဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာပြင်းထန်တဲ့အဆုတ်အိမ်မီယောဂါနဲ့ဖေဗရီလအစောပိုင်းကတည်းကစင်ကာပူအထွေထွေဆေးရုံကြီးမှာဆေးကုသမှုခံယူနေရတာဖြစ်ပြီးတနင်္လာနေ့အစောပိုင်းကတော့ညဉ့်ညံတတာပဲကွယ်လွန်သွားခဲ့တယ်လို့ဝန်ကြီးချုပ်လီစိန်နှုံယောဂါနဲ့ကြေညာချက်ထုတ်ပြန်ပါတယ်စင်ကာပူနိုင်ငံကိုလာမဲ့တနင်္လာနေ့မစ္စတာလီအတွက်နိုင်ငံတော်အခမ်းအနားနဲ့ဇာပနာကျင်းပမယ်အချိန်ထိခုနှစ်ရက်ကြာနိုင်ငံတော်ဝန်ထမ်းကြေကွဲပွဲကာလဖြစ်တဲ့စင်ကာပူအစိုးရကကြေညာလိုက်ပါတယ်။တနင်္လာနေ့အင်ကာနေ့တွေကိုမိသားစုတွေအတွက်တည်ထောင်ထားပြီးဗုဒ္ဓဘူးနေ့မှာတော့ကျွမ်းကျင်တဲ့ရုပ်ကလပ်ကိုလွှတ်တော်ကိုတည်ယူသွားမှာဖြစ်ပါတယ်။ဇာပနာအခမ်းအနားနဲ့မိမတကြိုခင်အချိန်ထိအဲ့ဒီမှာအများပြည်သူလာရောက်ပြီးဂါရဝပြုခွင့်ပေးထားမှာလည်းဖြစ်ပါတယ်
။ He inspired us, gave us courage, kept us together and brought us here.
သူကကျွန်တော်တို့ကိုအားကြစေသလိုရဲစွမ်းတက်တီနဲ့ဆက်လက်ရှင်သန်စေပြီးအခုလက်ရှိအခြေအနေကိုရောက်ရှိခဲ့သူပါ။သူကကျွန်တော်တို့ရဲ့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ပြီးစင်ကာပူဆိုတဲ့နိုင်ငံကိုတည်ထောင်ခဲ့သလိုကျွန်တော်တို့စင်ကာပူနိုင်ငံသားဖြစ်ရတာကိုပါဂုဏ်သက်စေခဲ့သူပါ။သူလိုလူမရှိနိုင်သလိုစင်ကာပူနိုင်ငံသားတွေအတွက်တမကတခြားသူတွေအတွက်ဆိုရင်လည်းလီကွန်ယူဟာစင်ကာပူပါပဲလို့သူ့ရဲ့သားဖြစ်သူဝန်ကြီးချုပ်လီစိန်လွန်းကနိုင်ငံတော်ရုပ်သံမှင်ကောမှာပြောကြားခဲ့တာပါ။မစ္စတာလီယာ1959ခုနှစ်မှာဗြိတိရှ်ကိုလိုနီအဖြစ်ကနေရုံးထွက်ပြီးပေါ်ပေါက်လာတဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်လာပြီး1990ထိတာဝန်ထမ်းဆောင်ခဲ့သူပါ။ဒီကနေ့မြန်မာနိုင်ငံမှာကျင်းပနေတဲ့အာဆီယံမြန်မာညီလာခံဖွံ့ဖြိုးရေးမှာတော့ကွယ်လွန်သွားပြီဖြစ်တဲ့မစ္စတာလီကိုဂုဏ်ပြုတဲ့အနေနဲ့10မိနစ်ကြာငြိမ်သက်ပြီးဂါရဝပြုခဲ့ကြပါတယ်။သူ့ရဲ့အမည်ကဝိဝါဒပွားပွဲဖြစ်ချင်ဖြစ်နေပေမဲ့သူဟာဘရော့မှာတွယ်ဝိုက်မနေပဲပြက်ပြက်သားသားပြောဆိုတတ်သူလို့ညီလာခံကိုကမကတလုပ်တဲ့စင်ကာပူနိုင်ငံရေးရာသိပ္ပံကပမခဆိုင်မွန်တေးကပြောပါတယ်။မစ္စတာလီဟာစင်ကာပူကိုအာရှမှာစီးပွားရေးအင်အားကြီးဖြစ်လာဦးဆောင်ခဲ့ရုံမကနိုင်ငံရဲ့အခြေခံအဆောက်အဦတွေခိုင်မာခင့်မြောက်နဲ့ပညာရေးစနစ်ကိုကမ္ဘာမှာရင်းမောင်းတန်းနိုင်တဲ့အဆင့်ရောက်အောင်လှုပ်ဆောင်ခဲ့သူပါဒါပေမဲ့နှစ်ပေါင်း30ကျော်သူအုပ်ချုပ်ခဲ့တဲ့ကာလမှာနိုင်ငံရေးတိုက်ခန်းတွေပေါ်ဖိနှိပ်တဲ့လုပ်ရကြောင်းအာနာရှင်ဆန်နဲ့လို့ဝေဖန်မှုတွေလည်းခံရပါတယ်မစ္စတာလီဟာကင်ဘရစ်ဂျ်တက္ကသိုလ်ကဥပဒေဘွဲ့ရသူဖြစ်ပြီးလန်ဒန်မှာပဲစီးပွားရေးပညာရပ်ကိုစီးပူးခဲ့သူဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုနဲ့အာဖဂန်နိုင်ငံတို့ကြားရင်းနှီးမှုတွေဟာအခြေခံချက်ချခိုင်မာပြီးအာဖဂန်လူထုအတွက်လွတ်လပ်မှုနဲ့မျှော်လင့်ချက်တွေပေးနိုင်တဲ့အတွက်ကျေးဇူးတင်ကြောင်းအာဖဂန်သမ္မတအရှက်ဂန်နီကဒီနေ့မှာပဲထုတ်ပြောလိုက်ပါတယ်။ဝါရှင်တန်မှာအမေရိကန်ဆွေရတာဝန်ရှိသူတွေနဲ့သုံးရက်ကြာတွေ့ဆုံမှုလုပ်မဲ့အစပထမနေ့မှာပဲအာဖဂန်ခေါင်းဆောင်တက်ကတာလီဘန်တွေရဲ့ပုံကန့်မှုတွေကိုအမြင့်ဖြုတ်ဖို့ကိုလည်းပြောသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းမှာအယ်ဂျိုင်ဒါအကြမ်းဖက်သမားတွေကိုအာဖဂန်မှာလိုက်လံချေမှုန်းနေတာ73နှစ်ကျော်ကြာလာတဲ့ယခုအချိန်ထိအာဖဂန်ဆွေရတက်ကိုတာလီဘန်တွေကဖြုတ်ချဖို့ဆက်ကြိုးစားနေကြဆဲဖြစ်ပါတယ်။ပင်တဂွန်စစ်ဌာနချုပ်မှာအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်တန်ကာတာနဲ့တွေ့ရမှာအကြမ်းဖက်ဝါဒဟာချင်းချောက်မှုတစ်ခုဖြစ်တယ်လို့မကောင်းဆိုးဝါးလို့ရတစ်ခုဖြစ်နေလဲ သမရကရည်ညွှန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအာဖဂန်လူထုအနေနဲ့အကြမ်းဖက်မှုတွေကိုလက်ခံမှာမဟုတ်သလိုအညံ့ခံမှာလည်းမဟုတ်ဘူးလို့ဆိုလိုက်ပါတယ်။ဒီလိုကြိုးပမ်းရမှာအမေရိကန်ပြည်တော်စုနဲ့ခိုင်မာတဲ့ရင်းနှီးမှုတွေနဲ့တူကမ္ဘာကြီးလွတ်မြောက်ရေးအတွက်ရှေ့တန်းကအကာအကွယ်ပေးသွားမှာလို့လည်းပြောကြားခဲ့ပါတယ်။အာဖဂန်သမရနဲ့ဆိုရအဖွဲ့အမှုဆောင်ရာရှိချုပ်အဗ်ဒူလာတို့ကမနက်ဖြန်အင်ကာနေချိုင်တို့အမေရိကန်သမရဘရိုက်အိုဘားမာနောက်ဒုတိယသမရဂျိုးဘိုင်ဒန်တို့နဲ့တွေ့ဆုံမှာဖြစ်ပြီးအထက်နဲ့အောက်လွှတ်တော်နေရာမှာလည်းဗိုလ်တူနေမှာမိကုံးပြောမှာဖြစ်ပါတယ်ခင်ဗျ။
ယေမန်သမရအက်ဒ်ရာဘူမန်ဆောဟာဒီကိုတစ္ဆာခန်းတဲ့စစ်သားတွေဟာယေမန်တောင်ပိုင်းကအဓိကမြို့တစ်ခုဖြစ်တဲ့အေဒန်ကိုလာရောက်နေတဲ့ရှီယာတပုံတွေနဲ့ဒီကနေ့တနင်္လာနေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လုံခြုံရေးတပ်တွေကရောပြည်သူစစ်တွေကပါပြောပါတယ်။မစ္စတာဟာဒီမြို့တော်ဆာနာကနေထွက်ပြေးခဲ့ပြီးတဲ့နောက်ခိုလုံနေတဲ့အေဒန်ကိုတပုံတွေကတပ်သားထောင်ပေါင်းများစွာဆဲလွတ်ခဲ့တာမို့တနင်္လာနေ့မနေ့ပိုင်းကစပြီးဒေသခံဆူနီတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။အီရန်ကကြောတောင်နက္ခံပေးထားတဲ့ဟူသီသဘုံတွေဟာစက်တင်ဘာလကစပြီးမြို့တော်ဆာနာကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာမစ္စတာဟာဒီနဲ့အာနာခွဲဝေအုပ်ချုပ်ဖို့သဘောတူခဲ့ရကတနင်္ဂနွေနေ့ကတော့တောင်ပိုင်းကမြို့တစ်မြို့ဖြစ်တဲ့တိုက်စ်ကိုဝင်ရောက်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။မြို့တော်ဆာနာမှာတောက်ချန်တွေက IS သွေးကြော်တွေကလူပေါင်း138ကိုတပ်ဖြတ်ခဲ့တာပါဝင်အသေးခံဘုံဖောက်ခွဲမှုတွေနဲ့နိုင်ငံတော်မစိမ်းမသက်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကအရေးပေါ်အစည်းအဝေးခေါ်ယူပြီးနိုင်ငံတကာအသိုင်းအဝိုင်းကရေမင်းပြဿနာကိုစိုးရိမ်ကြောင်းထုတ်ဖော်ပြောခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးဆမန်သာပါဝါကတော့ရေမင်းကနိုင်ငံအင်အားစုတွေဟာကုလသမဂ္ဂဂျာဝန်ညှိနှိုင်းပေးတဲ့ငြိမ်းချမ်းဆွေးနွေးမှုစပွဲဝိုင်းကိုပြန်လည်လာဖို့မနေ့ကတိုက်တွန်းလိုက်ပါတယ်
။ဂရိခေါင်းဆောင်တွေကသူတို့ကျွေးမိတွေပြန်ပေးဖို့ဥရောပသမဂ္ဂအကူအညီလိုနေတယ်လို့ဥရောပသမဂ္ဂမှာစီးပွားရေးအကောင့်လာနေတဲ့ဂျာမနီနိုင်ငံခေါင်းဆောင်တွေကိုထုတ်ပြောခဲ့ပါတယ်။ဂရိဝန်ကြီးချုပ်အလက်ဆက်ဒီပရက်စ်အနေနဲ့ဂျမဝန်ကြီးချုပ်အန်ဂျလာမာကယ်နဲ့မထွေခင်လေးမှာပဲဥရောပသမဂ္ဂအကူအညီဒါမရရင်သူ့နိုင်ငံအခြေအနေတွေကိုပြန်ဆက်နိုင်တော့မှာမဟုတ်ဘူးလို့ထုတ်ပြောခဲ့တာကို Financial Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒီ Financial Times သတင်းစာအနေနဲ့မတ်လ19ရက်နေ့တုန်းကဂရိဝန်ကြီးချုပ် Dipras ရေးခဲ့တဲ့စာထဲမှာသူ့အစိုးရအနေနဲ့ IMF ကိုအကြွေးပေးရမလားလူမှုရေးအသုံးစရာတွေဆက်ထားရမလားဆိုတာခက်ခက်ခဲခဲဆုံးဖြတ်ဖို့ဖိအားပေးခံနေရတယ်လို့ဖော်ပြထားတဲ့စာမေးထုကိုရခဲ့တယ်လို့ဆိုပါတယ်။ဒီစားရမှာဝန်ကြီးချုပ် Dipras ကအခုပြောတဲ့ကိစ္စဟာငွေပမာဏနည်းနည်းလေးခွင့်ပြုဖို့ပြောတဲ့ကိစ္စမဟုတ်ဘူးဂရိအတွက်ရောဥရောပသမဂ္ဂအတွက်ပါကြီးမားတဲ့ပြဿနာတွေဖြစ်လာနေတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့ဖြစ်တယ်လို့យေတာခဲ့ပါတယ်တကယ်တော့ဂျာမန်ဝန်ကြီးချုပ် Merkel အနေနဲ့ဂရိနိုင်ငံဘက်ကနေလူမှုရေးအသုံးစရာတွေလျှော့ချပြီးပြည်ဝင်ပြောင်းလဲရေးတွေလုပ်ကာငွေထပ်မံချေယူနိုင်ဖို့ကိုလိုလားနေပါတယ်ဒီချင်းငွေအများစုကိုဂျာမနီနိုင်ငံကထုတ်ပေးမှာဖြစ်ပါတယ်ဒါပေမဲ့ဝန်ကြီးချုပ် Dipras ကတော့သူ့နိုင်ငံမှာဖြစ်နေတဲ့စီးပွားရေးနဲ့လူမှုရေးပြဿနာတွေပေါ်တင်းတင်းကြပ်ကြပ်အသုံးစရာလျှော့ချတဲ့အနည်းနဲ့ကင်တွယ်ဖို့ဂျာမနီဝန်ကြီးချုပ်ကဖိအားပေးနေတယ်လို့ဝေဖန်ပြစ်တင်လိုက်ပါတယ်ခင်ဗျာ
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကညပသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုံကိုလောင်ပင်တရော်ထားတဲ့ The Interview DVD အခွေတွေထည့်ထားတဲ့ဘောလုံးတွေမြောက်ကိုရီးယားဘက်ကိုလွှတ်တယ်မဲ့အစီအစဉ်ကိုတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေကရဲအနေငယ်လောက်အချိန်ရွှေ့ဆိုင်းလိုက်ပါတယ်။အခုလိုရွှေ့ဆိုင်းလိုက်တဲ့ဟာဘောလုံးတွေကိုမြောက်ကိုရီးယားရှေ့နှန်းစစ်တပ်တွေကပစ်ချမယ်လို့မြောက်ကိုရီးယားအစိုးရဘက်ကချင်းချောက်ခဲ့တာကြောင့်လို့ဘောလုံးလွှတ်တယ်မဲ့အစီအစဉ်ကိုဥဆောင်တဲ့မြောက်ကိုရီးယားလွတ်မြောက်ရေးတိုက်ပွဲဝင်နေသူများအဖွဲ့ကပြောပါတယ်။အခုလို DVD အခွေပါတဲ့ဘောလုံးတွေလွှတ်တယ်မဲ့အပြင်ဝါရဖြန့်စာရွက်ပေါင်း5သိန်းလောက်မြောက်ကိုရီးယားဘက်ကျဲချမယ်အစီအစဉ်ဟာစစ်ချေညာတာလို့မြောက်ကိုရီးယားဘက်ကပြောပြီးဒေသခံတွေဘေးလွတ်ရာရွှေ့ခိုင်းနေတာမို့အခုလို့ဆိုင်းငံ့ဖို့ဆုံးဖြတ်တိုက်တာလို့အဖွဲ့ကပြောပါတယ်။ဒါတကယ်လို့လွန်ခဲ့တဲ့9နှစ်တုန်းကတောင်ကိုရီးယားစစ်သင်္ဘောချိုနမ်ကိုနစ်မြှုပ်စေပြီးသင်္ဘောသား46ဦးသေဆုံးစေခဲ့တဲ့ဖြစ်ရပ်အတွက်မြောက်ကိုရီးယားဘက်ကပြန်ပြီးတောင်းပန်ရင်တော့သူတို့လွတ်တယ်မဲ့အစီအစဉ်ဖျက်သိမ်းပေးမယ်လို့လည်းပြောပါတယ်
။တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားနှစ်ပေါင်းများစွာရှိလာခဲ့တဲ့နယ်မြေပိုင်နက်ဆိုင်ရာညှင်းပွားမှုတွေကိုဖြစ်ရှင်းဖို့ကြိုးပမ်းတဲ့အနေနဲ့နယူးဒေလီမြို့တော်မှာ18ချိန်မြောက်နှစ်နိုင်ငံဆွေးနွေးမှုတွေဒီနေ့စတင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကအိန္ဒိယဝန်ကြီးချုပ်နရန္ဒရာမောဒီဝန်ကြီးချုပ်တာဝန်ဆက်ယူခဲ့ခြင်းကစလို့နယ်စပ်မြေသမတ်ထိန်းချုပ်မှုတွေနဲ့ပတ်သက်တဲ့ဒီဆွေးနွေးမှုတွေကိုစတင်ခဲ့တာပါ။နှစ်နိုင်ငံကြားခါတိလာတဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာပဋိပက္ခတွေဖြစ်နေတာဟာအချိန်ကြာမြင့်လာခဲ့ပြီဖြစ်တယ်လို့မိုင်ပေါင်း2500နီးပါးလောက်ဟိမွန်ဒါတောင်နဲ့တလျှောက်မြို့နယ်လေအလံဝေးတဲ့နှစ်ဖက်နယ်စပ်မှာနယ်မြေကျူးကျော်ဝင်ရောက်တိုက်ခိုက်မှုဆိုင်ရာ ပဋိပက္ခငယ်တွေတော့မကြာခဏဆက်လို့ဖြစ်ပေါ်နေတာပါ။ဟိမွန်ဒါအရှေ့ပိုင်းကစတူရန်ပိုင်း9600နီးပါးရှိတဲ့နယ်မြေတွေကိုတရုတ်ကတူပိုင်တယ်လို့ပြောတာပြီးဒါကိုအိန္ဒိယကအငင်းပွားနေတာပါ။ဒီဒေသရဲ့အစိတ်ပိုင်းတော်တော်များဟာအိန္ဒိယနိုင်ငံရဲ့ Arunachal Pradesh ပြည်နယ်မှာရှိပါတယ်ခင်ဗျာ
။ဂျပန်နိုင်ငံ Okinawa ကျွန်းက American စစ်တပ်အခြေစိုက်စခန်းပြောင်းရွှေ့ဖွင့်လှစ်ဖို့လှုပ်ဆောင်နေတဲ့နေရာမှာလုပ်ငန်းအလုံးကိုခေတ္တဆိုင်းငံ့ထားဖို့ Okinawa အုပ်ချုပ်ရေးမှူးကအမိန့်ထုတ်ပြန်လိုက်ပါတယ်။တင်းတူးလေးလာစမ်းသပ်မှုလုပ်ဖို့ပင်လယ်ထဲကွန်ကရစ်တုံးချခဲ့တဲ့အတွက်ဒါရန်အတန်တာကြောက်တမ်းတွေပျက်စီးသွားတာမို့အခုလိုရန်နာဖို့အမိန့်ပေးခဲ့တာဖြစ်ကြောင်းအုပ်ချုပ်ရေးမှူးကဒီကနေ့မှပြောကြားလိုက်တာပါဒီနေရာကိုပြောင်းဖို့အတွက်အိုကီနာဝါကသဘောတူခဲ့တာမို့အခုလိုလုပ်ငန်းကိုဆိုင်းငံ့ထားဖို့ကိစ္စမဖြစ်နိုင်ဘူးလို့ဂျပန်ကက်ဘိနက်အတွင်းဝန်ချုပ်ယိုယီရှိဒါဆုကာကတိုကျိုမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာတက်ဆက်ပြည်နယ်အထက်လွှတ်တော်မှထက်ခရစ်အနေနဲ့ဝင်ပြိုင်မယ်လို့ထုတ်ပြောလိုက်ပါတယ်အထက်လွှတ်တော်မှာခရစ်အနေနဲ့ Republican Party ရဲ့သမ္မတလောင်းအဆိုပြုပွဲမှာဝင်ပြိုင်ဖို့အရင်တည်းကအရေးမွဲထုတ်ပြောခဲ့ပါတယ်။ဒါပေမဲ့ဒီနေ့တနင်္လာနေ့သကောင်ရံအချိန်မှာပဲသူ့ရဲ့ Twitter စာမျက်နှာကနေဗီဒီယိုနဲ့ရောသတင်းစကားပါမှုနဲ့ပါတရားဝင်အခုလိုထုတ်ပြောလိုက်တာပါ။အမခရစ်ကအစင်လာထိမ့်မဲ့နောက်မျိုးဆက်လို့သူ့ကိုယ်သူအမည်ပေးလိုက်ပြီး American နိုင်ငံနဲ့လူမျိုးတွေပေါ်သူယုံကြည်တယ်။ကျွန်တော်တို့ရဲ့ဂရုတွေပြန်ရရေးနဲ့အဲ့ဒီပေါ်ယက်တီနိုင်ရင်ပေါ်လည်းသူယုံကြည်တယ်လို့သူ့ရဲ့ရွေးကောက်ပွဲကြေညာမှုကြော်ညာမှာထုတ်ပြောခဲ့ပါတယ်ခင်ဗျာ
America, ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်မှတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြန်မာတပ်မတော်ဘက်ကအင်အားအလုံးအင်းနဲ့ထိုးစစ်ဆင်နေပါတယ်။ကိုခိုင်နဲ့ကြောင်မဲမျိုးတို့မှတအောင်ပလောင်တပ်တွေနဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပါတယ်။ကချင်ဒေသဘက်မှာလည်းစည်ရည်တင်မာမှုရှိနေတာပါ။ကိုကန့်ဒေသဘက်မှာတော့မနေ့ကတိုက်ပွဲအခြေအနေငြိမ်သက်နေပေမဲ့ကုန်းချမ်းမြို့အနီးမှာမြန်မာတပ်မတော်ကနောက်တန်းပြန်တက်ကားကိုကိုကန့်လက်နက်ကင်ဘက်ကတိုက်ခိုက်ခဲ့ပါတယ်။ဒီကနေ့မှလည်းကိုကန့်ဒေသဘက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကိုကန့်လက်နက်ကင်တပ် MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ်
။ခဏတော့ကျွန်တော်ကြားတာတော့တိုက်ပွဲနဲ့ဖြစ်တယ်ပြောတယ်။ကျွန်တော်အခြေအနေမသိရသေးဘူးဗျ။
နောက်ပြီးတော့မနေ့တုန်းကလည်းသတင်းတွေထွက်ပါတယ်။ကုန်းချမ်းဘက်မှာဒီနောက်တန်းပြန်တဲ့စစ်သားတွေပြစ်ခံရတယ်ဆိုတာရောဥထွတ်မြတ်လင်ကြားပြီးပါပြီလား
။ကျွန်တော်ကြားတော့ကြားတယ်ဗျာ။ဒါပေမဲ့ကျွန်တော်အတိမပြုရသေးဘူး။ဘယ်တက်ကလည်းမသိဘူး။ကျွန်တော်ဘယ်တက်ရင်းကလည်းမသိသေးဘူးဗျ။ဟိုကတော့ကျွန်တော်တက်တော့ပြေးချပါတယ်။အကေးဟိုကနေပြန်လာတဲ့ဟိုကပေါ့။စစ်ကားမလားခုပြောတာက
။ဟုတ်တယ်ဟုတ်တယ်။မနေ့တုန်းကကုန်းချမ်းသားလ
ို့။ဟုတ်ကဲ့။အဲ့တော့ကျွန်တော်ဘက်ကတိုက်တာပြေးချပါတယ်။
ကိုကန့်ထေတာစီရေးအခြေအနေနောက်ဆုံးရရှိထားတဲ့သတင်းအရတော့မြန်မာတပ်မတော်ဘက်ကလော်ကွာချိုင်းနဲ့ရှင်ခုတ်ထန်ဒေသတဝိုက်ကတောင်ကုန်းတွေကိုထိုးစစ်ဆင်သိမ်းယူနေပြီးရှင်ခုတ်ထန်ဒေသမြောက်ဖက်တချို့ကိုဆက်ပြီးထိုးစစ်ဆင်မယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းပေးပို့ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့တောက်ကြာနေ့ကစလို့ကာကွယ်ရေးဝန်ကြီးဌာနဘက်ကကိုကန့်ထေတာစီရေးအခြေအနေကချင်ဘက်မှလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အခြေအနေတွေကိုသတင်းထုတ်ပြန်တာမို့တပ်မတော်ဘက်ကအထူးခိုက်ဆုံးရှုံးမှုနဲ့နောက်ဆုံးထိုးစစ်ဆင်မှုအခြေအနေတွေကိုတော့မသိရပါဘူး။ဒါအပြင်တပ်မတော်ဘက်ကနေစီရေးအခြေအနေကိုဖြေကြားပေးမဲ့သူလည်းမရှိပါဘူး။ကိုကန့်ဒေသဘက်မှာထိုးစစ်တွေရှိနေတယ်လို့ဒီကနေ့တနင်္လာနေ့မှာလဲရှမ်းပြည်ကိုခိုင်နဲ့ကြောင်မဲမြို့တို့မှာတအောင်းပလောင်လွတ်မြောက်ရေးတပ်တွေကိုမြန်မာတပ်မတော်ကထိုးစစ်ဆင်ခဲ့တယ်လို့ TNLA ပလောင်တပ်ရဲ့ပြန်ကြားရေးတာဝန်ခံတာအိုက်ကျော်ကပြောပါတယ
်။ဒီနေ့ကမပွဲဖြစ်တော့ဘောနောက်တပ်မတပွဲကကျောင်းမဲမြို့နယ်တက္ကမိုင်းကောင်းမြို့နယ်ကကျောက်ဖြူရွာအနီးမှာတကယ်ဖြစ်တဲ့ဒီညနေ3နာရီကျော်လောက်ကျတော့ကုခိုင်နံပလင်းရွာနီးမှာတကယ်ဖြစ်တယ်ဗျာ။မနေ့ကလည်းအဲကုခိုင်နံပလင်းနားမှာတကယ်ဖြစ်တယ်။မနေ့ကတော့တူလေးပွဲဖြစ်တယ်ဘောနောကုခိုင်မြို့နယ်နဲ့ဖြစ်တဲ့နံကောင်းမြို့နယ်နဲ့ဖြစ်တဲ့ကျောင်းမဲမြို့နယ်မှာလည်းဖြစ်တယ်ဒီမူဆယ်မြို့နယ်ထဲမှာလည်းဖြစ်တယ်ဗျာ။
တနင်္ဂနွေနေ့တုန်းကလည်းမန္တလေးမူဆယ်အသွာလမ်းမကြီးပေါ်ကကုတ်ခိုင်နဲ့နန်းကုတ်ချာမှာတအားပလောင်တက်တဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲဖြစ်တာကြောင့်ကားလမ်းပေါ်ကခီးတဲ့တွေလမ်းဘေးရေမြောင်းထဲမှာဝင်ပုံပြီးတော့တိုက်ပွဲရှောင်ခဲ့ရပါတယ်။ဒီတိုက်ပွဲတွေအတွင်အကြအဆုံးတွေကိုတော့ TNL ရဲ့ပြန်ကြားရေးတာဝန်ခံတာအိုက်ကျော်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ကတော့အဓိကဒီခြေဆိုင်တက်စကန်တော့မရှိကျွန်တော်မိုဘိုင်းစကန်မရှိတယ်အတူတူကျွန်တော်နေရာယူထားတဲ့အကုန်းတွေမှာသူအဲ့ဒီဘက်ဒီမှာသူဖြစ်တယ်မှာကျွန်တော်အဖွဲ့နဲ့ထိတဲ့အဲ့ဒီပုံစံလေးရှိနေဟုတ်ကဲ့ဒီနေ့ရတော့ကျွန်မဘက်ကဒီဖီယက်တပ်ကတော့လူဦးကျတယ်ကျွန်တော်ကတော့အကြောင်းမျိုးတော့မရှိဘူးမနေ့ကတက်ပွဲကဒီမူဖယ်မှာဖြစ်တဲ့အားကလူရတပ်ကခုနှစ်ဦးကျတယ် ောက်ခံမျိုးနယ်ထက်ကတူကြရဲအလုံးမရှိဦးဘောနော်အမူဆယ်မျိုးနယ်မှာဖြစ်တဲ့ပွဲလဲသူရတဲ့ကဆယ်ဦးကျော်တရားရတယ်လို့ဆိုရတယ်ခင်ဗျာ
အကြဆုံးထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်ပြီးတော့တီးခြားအတည်ပြုချက်တွေတော့မရှိပါဘူးကချင်ပြည်နယ်မန်စီမြို့နယ်က KIA တပ်မဟာ3ရဲ့ရှေ့တန်းတပ်စခန်းတစ်ခုကိုလည်းတနင်္ဂနွေနေ့တုန်းကမြန်မာအစိုးရရဲ့တပ်မ88ကအင်အား100လောက်အုံပြီးတိုက်ခိုက်ခဲ့တယ်လို့လေကြောင်းကနေလည်းတိုက်လေရင်နှစ်ဆင့်နဲ့ဘုံကျဲခဲ့ပါတယ်။ဒါပေမဲ့ဒီကနေ့မှာတော့ကချင်လူမျိုးရေးတပ် KIA ကိုဆက်သွယ်လို့မရတယ်လို့မြန်မာအစိုးရဘက်ကတော့ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးတာကြောင့်တနင်္လာနေ့ဒီကနေ့ကချင်ဒေသစီးရဲအခြေအနေတွေကိုတော့မသိရသေးပါဘူးရှင်။တဆက်တည်းမှာပဲအခုလိုတိုက်ပွဲတွေဇက်တိုက်ပြန်ပြီးတော့ပြင်းထန်လာတာနဲ့ပတ်သက်ပြီးတော့ရှုမြင်သုံးသပ်ချက်တွေကိုလည်းကြည့်ကြရအောင်ပါ။တိုက်ပွဲတွေပြင်းထန်နေတဲ့ကိုကန့်နဲ့ကချင်ဒေသဘက်မှာအစိုးရတပ်ဖက်ကလေကြောင်းနဲ့ထိုးစစ်ဆင်တဲ့တိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်လည်းမြန်မာအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေကြားတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ယုံကြည်မှုပြတ်သုံးသွားသလောက်ရှိနေပြီလို့တိုင်းရင်းသားခေါင်းဆောင်တွေနိုင်ငံရေးအကဲခတ်တွေနဲ့အတိုက်ခံပါတီကြီးတို့ကသုံးသပ်လိုက်ပါတယ်ဒီအမြင်သဘောထားတွေကိုတော့မဆွမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္ဂနွေလုံးပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD နဲ့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့တို့တပြည်လုံးပြစ်ခတ်ရစရေးစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်မှုဆွေးနွေးပွဲတွေခေတ္တရနာလိုက်ချိန်မှာပဲအခုလိုမျိုးကိုကန့်နဲ့ကချင်ဒေသတွေမှာစီးရဲတင်းမာမှုတွေဖြစ်ပွားနေတာဖြစ်ပါတယ်ဒါကြောင့်ကိုကန့်အေးမအေးခင်မှာအခုလိုကချင်ဘက်ကိုတိုက်ခိုက်မှုတွေလှုပ်လာတာဟာလက်ရှိမြန်မာအစိုးရဘက်ကပြည်ရင်းငြိမ်းချမ်းရေးကိုအမှန်တကယ်လိုချင်တဲ့စိတ်ရှိရလားဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့တရုတ်မြန်မာစီးရေးအကဲခတ်ဒေါက်တာလှကျော်စောကပြောပါတယ်
။ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ရင်တစ်ဖက်ကလည်းစစ်တပ္ပအစိုးရဦးသိန်းစိန်အစိုးရပဲဖြစ်ဖြစ်ပေါ့နော်။ဒီအစိုးရအနေနဲ့ပြည်ရင်းငြိမ်းချမ်းရေးကိုလိုချင်တဲ့စိတ်အခြေခံစေနာမရှိဘူးလို့ထင်တာပဲ။အခုငြိမ်းချမ်းရေးဆွေးနွေးနေတဲ့ဟိုနဲ့အဖွဲ့တော်တော်များများအရင်တော့ကလည်းကျမတို့နဲ့အတူတကွအလုပ်လုပ်ခဲ့ကြတဲ့လူတွေပါအဲ့တော့အစိုးရတဲ့ကျမတို့ကတော့သတိပေးထားပါတယ်ဒီစစ်ဆိုးရအနေနဲ့เนาะအဲအခုတော့ဥသိမ့်စိန်ဆိုးရပေါ့အဲ့အနေနဲ့ဒီပြည်တွင်းငြိမ်းချမ်းရေးကိုလိုချင်တယ်ဆိုတာမဖြစ်နိုင်ဘူးအဲ့တော့သူတို့ကနီးတာဘောင်းစုံနဲ့အဲ့အဲ့ဒါလုံမှာပဲဆိုတာတော့သတိပေးထားပါတယ်သူတို့လည်းနားလဲပါတယ်အခုလုံရင်းကရင်လည်းသူတို့လည်းပြည်လာနေပါပြီအခုချက်ပါကြည့်တယ်ဒီအပြစ်ခတ်ရဆင်းရဲဆွေးနွေးပွဲတော့ဘာလို့ဆိုတာတိုင်းပြည်မှာဖြစ်လာတဲ့အကြအတဲတွေပေါ့ဥမာကျောင်းသားအရေးခင်တို့လေယာသိမ်းတဲ့အခင်အလုသမားအရေးခင်အဲ့ဒါတွေကိုရုပ်တရက်လွှဲဖို့အတွက်မျက်စိလွှဲဖို့အတွက်အာယုံလွှဲဖို့အတွက်လုပ်တဲ့ဟာပဲ
ပြည်ခဲ့တဲ့ရပိုင်းလေးတွင်ကမှကချင်လွတ်လပ်ရေးအဖွဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့နိုင်ငံတော်သမ္မတဒုသမ္မတတပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့ပါငြိမ်းချမ်းရေးကိုဆွေးနွေးခဲ့ချိန်မှာအခုလိုကချင်ဘက်မှာမြန်မာတပ်ဖက်ကနေလေကြောင်းထိုးစစ်တွေပါဆစ်ဆင်လာတဲ့အပေါ်ယုံကြည်မှုဆုံးရှုံးပြီးတော့ငြိမ်းချမ်းရေးအလားအလာမကောင်းဘူးလို့ကချင်အရေးလေးလာသူဒေါက်တာတူကြာကသုံးသပ်ပါတယ်
ဒီတော့အဖွဲ့တွေကလည်းမြေပြည်တော်လည်းရောက်တယ်။တမ္ပါကြီးကတမ္ပါကြီးတွေနဲ့တာချုပ်တွေလည်းပြည့်ရဲ။အဲဒီရံပြောင်းချင်းရဲ့ပွဲကို၁၀ရောက်တော့မှပြေးရောက်တယ်။ဒီနေ့အားနဲ့ပြေးပြေးရောက်တယ်။အဲဒီချင်းကပြေးမှတိုက်ပွဲဖော်တယ်။အကျောပြကြည့်တာဟောအပ်တယ်အကျောပြတာပေါ့။ဒါလို့ရှိတိုက်ပွဲတိုက်ပွဲပါပဲ။ဒါလို့ဒီတော့မဖြစ်ချေချင်ဘူးဗျာဟဲ့လား။ဒါဒီချစ်လာတဲ့ခါကျတော့ဒီချစ်ကရော့ကြသွားတယ်။အဲကြောင့်လို့ဒီကြီးကြီးနဲ့ဆက်အလားလာအများကြီးချက်ဆုံးသွားနေတယ်
တိုင်းပြည်အတွင်းမှာအမှန်တကယ်ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုတာနှစ်ဖက်ယုံကြည်မှုခိုင်မာအောင်ပွင့်လင်းရိုးသားမှုတွေနဲ့ဆွေးနွေးညှိနှိုင်းကြစီလိုပါတယ်လို့နိုင်ငံရေးအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကအကြံပြုပါတယ
်ကျွန်တော်တို့ရိုးရိုးသားသားနဲ့ပုံမှန်နေနေလက်နေချင်းဆိုင်ဆွေးနွေးဖို့လိုပါတယ်နော်ရိုးရိုးသားသားလည်းသိရမယ်ပုံမှန်နေနေလည်းသိရမယ်အဲ့ဒါဆိုရင်မပြည့်လည်ရမရှိဘူးနှစ်ဖက်စလုံးကငြိမ်းချမ်းရေးလိုချင်တယ်လို့ပြောနေမှာတော့ဟုတ်ရင်လည်းပြောလို့ရှိရင်ဘာမှမရကြဘူးအဲ့တော့မရကျင်သေးလို့ကမရကြတာလို့ပဲပြောရတော့မှာပါဘုရားကလည်းဒီလိုပဲဆိုလို့ကိုမှန်နေပြီးပြောနေကြတာဒီဖက်လုံးမှန်နေဆိုတာမဖြစ်နိုင်အဲ့တော့ငင်းငင်းကြီးပေါ်ဆောင်မှုနောက်ကြတာသူတို့နှစ်ဖက်စလုံးမှတာဝန်ရှိတယ်တကယ်ငင်းငင်းကြီးလို့ကြည့်ရင်နှစ်ဖက်စလုံးကနော်မမှန်ကန်လို့အောင်မသိခါမယ်ဒီလိုမဟုတ်ရင်တော့ငင်းငင်းကြီးကဝေးနေမှာပဲအခုလိုထပ်ဖြစ်တာကျွန်တော်လည်းကြားတယ်အဲဘယ်လိုလုပ်နေမလုပ်နေဆိုတော့မသိဘူးသို့တော်တာဟာဒီလိုအချိန်မှာတော်တော်ကိုကျွန်တော်တို့မကြားနိုင်တဲ့အစားနေပါပဲ
ဒ တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ရဲ့ခုနှစ်ကြိမ်မြောက်ညှိနှိုင်းဆွေးနွေးပွဲကိုမတ်လ22ရက်နေ့အထိ6ရက်ကျင်းပခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်ခေါင်းဆောင်တွေဟာလာမယ့်မတ်လ30ရက်နေ့မှာပြန်လည်တွေ့ဆုံဆွေးနွေးကြဖို့လည်းရှိနေတာဖြစ်ပါတယ်ရှင်
မာဆူရဟာဒိုင်းနာလက်နက်ကန်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲနိုင်ဖို့ဆွေးနွေးနေတဲ့အချိန်ထဲမှာပဲတချို့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒါဟာမိစားတစ်ဖက်ရင်မှုတစ်ဖက်မူဝါဒကိုကျင့်သုံးနေတယ်လို့ဖြစ်နေပါသလား။ပြည်တွင်းငြိမ်းချမ်းရေးဘယ်တော့များမှရနိုင်ပါမလဲဆိုတော့အခုလာမယ့်အင်္ဂါနေ့ညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုကြိုပြီးပေးပို့ထားပါကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ပဲခူးတိုင်းလေဗရန်ចောင်းသားတပိတ်ကိုအနာပိုင်တို့အချမ်းဖက်ဖြိုခွဲပြီးတာယာဝတီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ចောင်းသားတချို့ဟာလုံလောက်တဲ့စေဝါကုသမှုမရဘူးလို့မိသားစုဝင်တွေကတန်တရားရှိနေကြပါတယ်။ဒီကနေ့မှလည်းဖမ်းဆီးခံထားရသူတွေကိုထောင်ဝင်စာတွေ့ခွင့်အနာပိုင်တို့ကပိတ်လိုက်ပြန်ပါတယ်။မအေးအေးမှာကပြောပြပေးပါမယ်ရှင်
။လေဗရန်မြို့မှာရိုက်နဲ့ဖမ်းဆီးခံရတဲ့ပင်မတပိတ်စစ်ကြောင်းကចောင်းသားတွေနဲ့အရက်သားတွေဟာတာယာဝတီအချင်းထောင်မှာလုံလောက်တဲ့စေဝါကုသခွင့်တွေမရတဲ့အတွက်ဦးကောင်းနဲ့မျက်စိထိခန့်ထားရတဲ့ចောင်းသားတွေဟာစိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။သားဖြစ်သူပြည်သက်သူကအဝေးတင်ចောင်းသားမောက်တန်းဆွေကိုစနေနေ့ကထောင်ဝင်စာတွားရောက်တွေ့ဆုံခဲ့ချိန်မှာသားဖြစ်သူရဲ့မျက်လုံးတစ်ဖက်ဟာမမြင်ရတော့ကြောင်းဖခင်ဖြစ်သူဦးခမောင်ကြီးကပြောပြပါတယ
်။စိုးရင်ရောက်နေတော့ကျွန်တော်လည်းအထက်တွေရောက်လေရောက်ဝင်လဲဝင်သွားရောကျွန်တော်ဝင်သွားမှာသူမျက်စိကဆက်ထားတဲ့အောင်သူကခွာလိုက်တာ။အဲခွာလိုက်ခွာလိုက်ကိုကျွန်တော်မျက်စိတစ်ခုလုံးရဲနေတာကိုကျွန်တော်မြင်လိုက်ရတယ်ပေါ့နော်။အဲပဲပဲမျက်လုံးကအရေးလာနေတော့ကျွန်တော်လှမ်းမေးတော့အဲတာမင်းမျက်စိကဘယ်လိုလဲမတက်တာဘူးလားပေါ့မေးတယ်ဒီတိုင်းကြည့်ရင်တော့သူကဟိုကောင်းတယ်လို့ထင်ရတာပေါ့တဲ့မြင်တယ်လို့ပဲအောက်မြင်ရတယ်ကြည့်ဒါပေမဲ့ကောင်းတဲ့မျက်လုံးကိုပိတ်တယ်ကြည့်ရကြည့်ပေါ့ဟိုကမမြင်ရဘူးခုမပြေးဘူးဆိုတဲ့သဘောကိုကျွန်တော်သိသွားတာပေါ့နော
်ဟုတ်ကဲ့
သူအထဲမှာကုပြီးဆိုတော့သူထောင်ထဲမှာကုပြီးလည်းပဲအကလာပါကလာမဲ့ကုပြီးမယ်ဆိုတော့ကျွန်တော်ကသဘောပေါက်ပါတယ်ကျွန်တော်နေတော့ဒါကုကျင်တာပေါ့နော်အပြင်မှာသူလုကျင်တာဟိုဒီမျက်စိကောင်းသွားတော့ကျွန်တော်ကုကျင်တာပေါ့ကိုကြီးမကနာလို့အထဲမှာနေတော့ကျွန်တော်ကဘာမှလုပ်မရဘူးလေသူတို့မှမလွတ်တော့သူတို့ကလွတ်ပေးတယ်ဆိုလွတ်ပေးပြီးဟိဆိုလို့ကျွန်တော်ကအပြင်မှာကုသပေးရမှာအဲ့လိုပဲလုပ်ရမှာပေါ့သူကမျက်စိကအဓိကအရေးကြီးတာမျက်စိဖြစ်သွားတယ်ဆိုတော့ဟိုတော်တော်လေးကိုကသို့တော့ဆုံးနေလိုက်တာပေါ့ဆုံးနေလိုက်မယ်ဆိုတော့လေဖြီးပြီးနေတော့သူတို့လက်ထဲမှာရောက်လို့ကျွန်တော်ဘာမှလုပ်မရတော့ဘူးလေ
စေဝါကုသခွင့်ရနိုင်ဖို့အတွက်ဘယ်လိုလှုပ်ဆောင်ရမလဲဆိုတာတော့စုံစမ်းနေစေဖြစ်ကြောင်းအမြန်ဆုံးပြန်လွတ်ပေးမှသာစေဝါကုသနိုင်မှာဖြစ်တယ်လို့ပြောပါတယ်ရိုက်နဲ့ဖမ်းဆီးခံထားရတဲ့ចောင်းသားမင်းသူရှင်ကိုထောင်ဝင်စာတွားရောက်တွေ့ခဲ့တဲ့မိခင်ဖြစ်သူကတော့သားဖြစ်သူရဲ့အခြေအနေကိုအခုလိုပြောပါတယ်
ဒီဟိုပထမရက်တွေတုန်းကတော့သူကောင်းနေမှုရဲ့ပေါ့သူကောင်းကိုရိုက်ထားတဲ့အတွက်ကြောင့်ပေါ့နော်သူ့အမေရောရင်ပေါ့နော်အထက်ထဲမှာတော့မရိုက်တော့ဘူးတဲ့အပြေပါတော့ကတော့ရင်သူကောင်းကိုနှစ်ချက်ရိုက်တယ်ပေါ့နော်လက်နဲ့ကျောင်းကိုသုံးချက်ရိုက်တယ်တဲ့အဲ့လိုပြောပါတယ
်အလားတူပဲအသက်16နှစ်အရွယ်ဆယ်တန်းចောင်းသားမောင်အောင်မင်းခိုင်နဲ့ចောင်းသား၅ဦးခန့်ဟာဦးကောင်းမှာပြင်းထန်တဲ့ဒဏ်ရာများရထားတာကြောင့်ခေါင်းမူးခြင်းခေါင်းကိုက်ခြင်းဝေဒနာတွေဖြစ်နေပြီးအပြေမှာဆေးဝါးကုသဖို့လိုအပ်နေတယ်ဆိုပြီးចောင်းသားကောင်းဆောင်ကိုမင်းသွေးတစ်ကသူမိသားစုနဲ့ထောင်ဝင်စာတွေ့ဆုံချိန်မှာပြောဆိုထားတာပါခေါင်းနဲ့မျက်စိများရိုက်နဲ့ခံနိုင်ရတဲ့အတွက်စိုးရိမ်စရာကောင်းချောင်းတာယာဝတီအချင်းထောင်ကိုထောင်ဝင်စာပေးဖို့အတွက်သွားခဲ့တဲ့2009ကျောင်းသားကောင်းဆောင်ကိုတီငိမ့်လင်းကလည်းပြောပါတယ
်ဟုတ်ပါဦးမျက်လုံးဆိုတာတယ်လီဖုန်းရဲ့အရေးကြီးတဲ့အတွက်ညာအထက်မှာတွေ့ကြည့်ရပါမယ်ဆိုတာဘယ်မှမတွေ့နိုင်ဘူးမျက်စိဟာဘယ်လိုဖြစ်သွားလဲဆိုတော့သူဘုမငိမ့်လင်းရဲ့လုံးဆောင်နေတယ်ကျွန်တော်မြင်နေညာတကယ်ရေးပေါ်တော့ကုကြမယ်လေတဲထုတ်ကြည့်လို့ရတယ်
ဒီကနေ့မှာတော့တာဝရီထောင်ကကျောင်းသားတွေအတွက်အပြင်လူတွေထောင်ဝင်စာပေးခွင့်ပိတ်ပင်လိုက်ကြောင်းကိုဒီငိမ့်လင်းကဆက်ပြောပြပါတယ်
။ဘာမှမရဘူးဗျာ။ရင်းနောက်ကျွန်တော်တို့ထောင်သားပစ္စည်းကိုထောင်သားအတိတ်ကမဟုတ်ဘဲနဲ့ထောင်သားပစ္စည်းတွေလိုလဲကျွန်တော်မှတင်ပို့ခွင့်ရှိရဗျာ။အခုကကျွန်တော်တို့ဒီမတိုင်ခင်မှာလဲ14ရက်နေ့ကလဲကျွန်တော်တာဝရီခောက်တင်ပေးခဲ့သေးတယ်။အဲဒီတော့အရာအေးသေးတယ်ပစ္စည်းကိုတင်ပို့ခွင့်ရခဲ့တယ်။ဒုတိယဒါတာဒီခောက်ကကျွန်တော်တို့တွေအရင်တော့တောက်တာဗျာ။ဒီရည်မှာတော့မရတော့ဘူးသူကြီးကြီးပါနဲ့တောင်းခံရမယ်ဆိုကျွန်တော်တို့အကြောင်းပြရတယ်အကြောင်းပြရတယ်ကျွန်တော်တို့ပစ္စည်းတွေမရခဲ့ဘူးပေါ့တော်တာလာပြည့်နေတာလို့ဆင်းနေမှာတော့ခါရအောင်လုပ်မယ်သူတကယ်လို့ဒီပစ္စည်းတွေမရခဲ့အောင်လုပ်မယ်ထောင်ထဲမှာရှိရဲ့ ဒီလိုဖြစ်တဲ့အတွက်အကြောင်းပေါ့လုပ်မယ်ဒါသူတုံးနေတာတွေပဲ
ဖန်ဆီးခံထားရတဲ့ចောင်းသားတွေနဲ့မိသားစုတွေရဲ့ထောင်ဝင်စာတွေ့ခွင့်ကိုတော့အင်္ဂါနဲ့ဂျာတာရီနှစ်ရက်သာတွေ့ခွင့်ပေးခဲ့ပြီးသူတို့ကတော့လာမယ့်25ရက်နေ့မှာလေဗရန်တရားရုံးမှာပုံမှန်5ခုနဲ့ရုံးထုတ်စစ်ဆေးမယ်လို့သိရကြောင်းမိသားစုတွေကပြောပါတယ်ရှင်
မအေးအေးမှာစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့ ქვენ လွန်ခဲ့ပြီဖြစ်တဲ့စင်ကာပူကိုတီထောင်သူလီကွမ်ယူရဲ့တသက်တာဆွမ်းဆောင်ခဲ့မှုတွေကိုစူးစီးတင်ပြပေးခြင်းပါတယ်စင်ကာပူနိုင်ငံဝန်ကြီးချုပ်ဟောင်းလီကွမ်ယူတနင်္လာနေ့မနေ့အစောပိုင်းမှာ ქვენ လွန်ခဲ့ပါတယ် ქვენ လွန်ချိန်မှာအသက်62နှစ်ရှိပါပြီဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာစင်ကာပူနိုင်ငံကို1959ခုနှစ်ကနေ1990ခုနှစ်အထိကာလကြာရှည်အုပ်ချုပ်ခဲ့ပြီးနောက်ပိုင်းမှာလည်းဒီကျွန်းနိုင်ငံလေးရဲ့စီးပွားရေးအတွက်အရေးပါသူမဟာဗျူဟာကျွမ်းကျင်သူတဦးအဖြစ်ဆက်ပြီးတော့ရပ်တည်ပေးခဲ့ပါတယ်။လီကွမ်ယူရဲ့ဘဝနောက်ကျောင်းနဲ့အလုပ်တာဝန်တွေအကြောင်း VOE သတင်းတောက်ရွန်ကော်ဘန်ပေးပို့ထားတဲ့သတင်းကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ဝန်ကြီးချုပ်ဟောင်းလီကွမ်ယူအနေနဲ့စင်ကာပူကျွမ်းနိုင်ငံလေးရဲ့ကိုလိုနီဘဝကနေလွတ်မြောက်ပြီးနောက်ပိုင်းစီဝါရေးအောင်မြင်မှုကြီးရရှိရေးအတွက်အဓိကဦးဆောင်လွှတ်ဆောင်ပေးနိုင်ခဲ့ပါတယ်စင်ကာပူကိုဂျပန်တွေသိမ်းယူမှုအောက်မှာနေထိုင်ရှင်သန်နိုင်ခဲ့ပြီးတော့စစ်အပြီးစီဝါရေးပညာရပ်ကိုလန်ဒန်မှာသိမ်းယူကာကိမ်းဘရစ်တက္ကသိုလ်မှာရှေ့နေဘာသာရပ်နဲ့ဖွဲ့ယူခဲ့ပါတယ်သူ့ရဲ့နိုင်ငံရေးဘဝကတော့1954မှာ PAP လို့တကောခေါ်တဲ့လက်ရှိစင်ကာပူကိုအုပ်ချုပ်နေတဲ့ People Action Party ထူထောင်တာနဲ့စခဲ့ပါတယ်ဒီပါတီမှာလူလက်တန်းစားတွေနဲ့ကွန်မြူနစ်နှစ်ထောက်ခံတဲ့အလို့သမားတမကကတက်ချွလှရှားသူတွေမဟာမိတ်အဖွဲ့ပြီးပါဝင်ခဲ့တာပါ1955အရောက်မှာတော့လီကွမ်ယူဟာလွှတ်တော်ထဲမှာတိုက်ခိုက်အမှတ်ဖြစ်လာခဲ့ပါတယ်ဒါပေမဲ့သူ့ရဲ့ပါတီထဲမှာလက်ဝဲဝါဒီခွဲထွက်မှုဖြစ်ခဲ့ပြီးကွန်မြူနစ်ထောက်ခံသူတွေ1959မှာအဖမ်းခံခဲ့ကြရပါတယ်1959ရွေးကောက်ပွဲမှာတော့ DPAP ပါတီအနိုင်ရခဲ့ပြီးလီကွမ်ယူဟာစင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်ဒီဝန်ကြီးချုပ်တာဝန်ကိုသူအကြီးတန်းဝန်ကြီးအဖြစ်လွှဲမြူခင်1990အထိတာဝန်ယူခဲ့တာပါ။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပရမောက္ခကားတေယာကလီကွမ်ယူဟာစင်ကာပူအနာဂတ်အတွက်အရေးပါလွန်းသူလို့ဆိုလိုက်ပါတယ်
။ Story of modern day Singapore can't be told without reference to Lee Kuan Yew.
လွတ်လပ်ပြီးခေတ်ပြီးတိုးတက်တဲ့စင်ကာပူတိုင်းကိုပြောရရင်လီကွမ်ယူအကြောင်းမပါဘူးပြောလို့မရပါဘူးသူအနေနဲ့ဒီနိုင်ငံကိုလိုနီဘဝကနေလွတ်လပ်ရအောင်လုပ်ပေးခဲ့ပါတယ်နောက်လက်ဝဲဆိုရှယ်လစ်ဝါဒီယစီကလာတဲ့ချင်းချောင်းမှုတွေကိုဖယ်ရှားပေးနိုင်ခဲ့ပြီးနိုင်ငံရေးကိုလွှမ်းမိုးထားနိုင်ခဲ့ပါတယ
်တကယ်တော့လီကွမ်ယူအနေနဲ့နိုင်ငံရေးစင်ခေါ်ချက်တွေကျုံခဲ့ရမှာပထမဆုံးကျုံခဲ့ရတာကတော့စင်ကာပူမလေးနဲ့ဆာဘာဆာဝရတ်တို့ကိုပေါင်းပြီးမလေးရှားဖက်ဒရယ်နိုင်ငံထူထောင်ရေးပါဒါပေမဲ့မတူညီမှုတွေပြဿနာတွေမကြားခင်မှာဖြစ်လာခဲ့ပြီးမလေးကျွန်းဆွယ်ဝန်ကြီးချုပ်တန်ကူအဗ်ဒူရာမန်နဲ့လီကွမ်ယူကြားမှာခွာပြဲခဲ့ပါတယ်။အဓိကကတော့1964နဲ့1965မှာဖြစ်ခဲ့တဲ့တရုတ်နဲ့မွတ်စလင်အဓိကယုံတွေကြောင့်ပါ။1965ဩဂုတ်လ9ရက်နေ့မှာတော့ဝန်ကြီးချုပ်အဗ်ဒူရာမန်ကစင်ကာပူကိုခွဲထုတ်ဖို့ဆုံးဖြတ်ခဲ့ပါတယ်။မလေးဘူအစိုးရနဲ့စင်ကာပူပြည်နယ်အကြားညှိလို့မရတဲ့ပြဿနာတွေကြောင့်ပါလို့သူကဆိုခဲ့ပါတယ်။အဲ့ဒီပေါ်လီကွမ်ယူအနေနဲ့တော့ခုလိုခွဲထည့်ရတာကိုစိတ်မကောင်းဖြစ်ခဲ့ပေမဲ့ဝင်ကြီးချုပ်အဗ်ဒူရာမန်ကတရုတ်နယ်မွတ်စလင်ပြဿနာမှာမွတ်စလင်ဘက်ကိုအားပေးခဲ့တာကိုမချေနှက်တာကြောင့်သူ့စင်ကာပူမှာအဲ့လိုမဖြစ်အောင်ကြိုးပမ်းမယ်လို့ကြေကျော်ခဲ့ပါတယ်။အသက်42နှစ်မှာနိုင်ငံခေါင်းဆောင်ဖြစ်လာတဲ့ဝင်ကြီးချုပ်လီကွမ်ယူက
I am not here to play somebody else's game. I have
ကျွန်တော်အနေနဲ့ဒီမှာတခြားသူတူဦးစီအောင်ရဲ့ကစားကွက်တွေဝင်ကစားပေးနေတာမဟုတ်ပါဘူး။ကျွန်တော်မှာတာဝန်ခံပေးရမယ့်တာအနေငယ်ချီတဲ့ပြည်သူတွေရှိနေပါတယ်။စင်ကာပူနိုင်ငံတော်တည်တံ့အတွက်ရှိရမှာပါ
။အခြားသုံးသပ်သူတူဖြစ်တဲ့ဩစတြေးလျနိုင်ငံတောင်ပိုင်းဖလင်ဒါစ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခမိုက်ကယ်ဘာကတော့လီကွမ်ယူဟာမဟာဖြူဟာမြောက်စဉ်စားနိုင်သူဖြစ်ပြီးစင်ကာပူရဲ့တန်ဖိုးအရှိဆုံးလူသားအရင်းမြစ်ကိုဦးစားပေးပြီးအားကောင်းအောင်လုပ်နိုင်ခဲ့တယ်လို့ထောက်ပြလိုက်ပါတယ်
။ He brought serious political leadership.
သူအနေနဲ့အမျိုးမြင့်ကြီးတဲ့လူတွေစွန့်ရည်မြင်မာတဲ့စီမံအုပ်ချုပ်ရေးသမားတွေပါဝင်တဲ့အားကောင်းတဲ့နိုင်ငံရေးအုပ်စုတစ်ခုကိုထူထောင်ပေးပြီးအလေးနဲ့ရှိတဲ့နိုင်ငံရေးခေါင်းဆောင်မှုကိုလည်းပေါ်ဆောင်ပေးခဲ့ပါတယ်
။အခုလိုစွမ်းဆောင်မှုတွေကြောင့်စင်ကာပူနိုင်ငံဟာတည်င်းလွတ်လပ်ခွင့်နဲ့နိုင်ငံရေးထိန်းချုပ်မှုတွေရှိခဲ့ပေမဲ့စီးပွားရေးထိုးတက်မှု၁၀ရာခိုင်နှုန်းနီးပါးဆယ်စုနှစ်တွေချီပြီးအမဲရှိခဲ့ကအာရှကြားတွေဖြစ်တဲ့ဟောင်ကောင်၊ထိုင်ဝမ်နဲ့တောင်ကိုရီးယားကနမူနာတွေကိုလိုက်ပြီးခင့်မီတဲ့ဆက်မှုနိုင်ငံကြီးဖြစ်လာခဲ့ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပြီးဒီနောက်မှာတော့ဘလော့ဂါရီပြောသမျှသက်တမ်းရောင်သတင်းလှနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုကြားကြရမှာပ
ါဒီပြည်သူ့ပညာနဲ့ပတ်သက်ပြီးတော့ဒီတိုင်းပြည်အတွက်ပေါ့နော်မန္တလေးမြို့ပြည်သူကတော့ကျွန်တော်မန္တလေးမြို့သားဖြစ်တော့မန္တလေးမြို့အတွက်ပေါ့နော်လိုအပ်တဲ့ဒီ infrastructure တွေအခြေခံကြတဲ့
ဒါကတော့ဘိသူကပညာရှင်ကိုစင်မင်းဆွေရဲ့ယုံကြည်ရာဖြစ်ပါတယ်အခုရင်းဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်ကိုဇော်ဝင်းလှိုင်ကစီစဉ်တင်ဆက်ထားပါတယ
်နာမကျသူစကားမပြောတတ်သူတွေအတွက်အလုတ်ကန်ရဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးဒါပေမဲ့တရုတ်နိုင်ငံကစားတောက်ဆိုင်လုပ်ငန်းတစ်ခုကအဲ့ဒီနားမကြတဲ့သူတွေကိုရွေးပြီးတော့အလုတ်ခန့်ထားပါတယ်ဒီစီးပွားရေးလုပ်ငန်းကိုတော့မတန်ဆွမ်းသူစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှိတူကစတင်တည်ထောင်လိုက်တာဖြစ်ပြီးအခုဆိုရင်သူ့ရဲ့စားတောက်ဆိုင်လုပ်ငန်းဟာတရုတ်နိုင်ငံတဝန်းဆိုင်ခွဲ20ကျော်အထိဖွင့်လိုက်နိုင်ပြီဖြစ်ပါတယ် Hotpot ဟာမြန်မာနိုင်ငံမှာလိုပဲတရုတ်နိုင်ငံမှာလည်းရေပန်းစားလူကြိုက်များတဲ့အစားအစာတစ်ခုဖြစ်ပါတယ်အဲ့ဒီထက်ကမှချုံချင်း Hotpot ဆိုင်ဟာနာမည်ကြီးဆိုင်တစ်ခုဖြစ်ပါတယ်ဟင်းရည်ပူပူဆက်ဆက်ထဲကိုအသေးအရက်တွေအသားတွေထည့်ပြီးစားခြင်းဟာဆောင်းဝံဒီမှာခန္ဓာကိုယ်ကိုနှွေးထွေးသွားစေပါတယ်နာမည်ကြီးလူစီကားတဲ့စားတောက်ဆိုင်တွေမှာစပွဲတွေကိုခွာရတာဟာလည်းအင်မတန်ခက်ခဲကြံ့ကြာလေးရှိပါတယ်။ဒါပေမဲ့အခုတင်ပြပေးမယ့်ဆိုင်ကတော့တခြားဆိုင်တွေနဲ့နည်းနည်းကွာခြားမှုရှိပါတယ်။ဒီဆိုင်ကစပွဲတွေအားလုံးဟာလည်းနာမကျတဲ့သူ၊စကားမပြောရတဲ့သူတွေကြီးပဲဖြစ်ပါတယ်။ဇောင်းရင်ဟာဒီစားတောက်ဆိုင်အဲ့ဂျိုဌာနကမန်နေဂျာပါ။သူမအနေနဲ့ဒီဆိုင်ကနာမကျတဲ့စပွဲတွေနဲ့လွန်ခဲ့တဲ့6လလောက်ခရဲကအလုပ်အတူတူတွဲလုပ်နေကြတာဖြစ်ပြီးအခုဆိုရင် sign language လို့ခေါ်တဲ့လက်ဟန်အနေထားနဲ့ဆက်သွယ်စကားပြောနေတတ်အောင်ကိုဟာကိုတင်ယူထားသူဖြစ်ပါတယ်
။是因为我们的老总本身他自己我们刘松总裁自己也是残疾人。他的左臂。
ကျွန်တော်ရဲ့ဆိုင်ပိုင်ရှင်ကိုနိုင်ကမတန်ဆွမ်းနေသူဆိုတော့ဒီလိုမျိုးစားတောက်ဆိုင်ကိုသူစပြီးတော့ဖွင့်လိုက်တာလေ။သူကကားတိုက်ခံရပြီးတော့ဘဲဘဲလက်ဆုံးရှုံးသွားတာ။ဒီထက်မတိုင်ခင်တုန်းကတော့ဝန်ထမ်းတွေအားလုံးတာမန်လူတွေကြီးပဲ။ဒီစားတောက်ဆိုင်လုံးနဲ့၁၀နှစ်လောက်လုပ်ပြီးတဲ့အခါမှာနားမကြတဲ့သူတွေစကားပြောဖို့အခက်အခဲရှိတဲ့သူတွေနဲ့စားတောက်ဆိုင်အသစ်တစ်ခုကို2012တုန်းကသူစပြီးတော့ဖွင့်လိုက်တာပ
ါကမ္ဘာတဝန်းနားမကြတဲ့သူအရေအတွက်စုစုပေါင်းတန်360လောက်ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားပြီးအဲ့ဒီအထက်က900ခန့်တုန်းလောက်ဟာတရုတ်နိုင်ငံကဖြစ်တယ်လို့ဆိုပါတယ်စပွဲတော့ဇန်ကိုင်ဟောင်းဟာလည်းဒီစားတောက်ဆိုင်မှာလုပ်နေတာ6လလောက်ရှိပါပြီသူမရဲ့လုပ်ဖို့ကိုင်မဲ့ဇောင်းရင်ကတစ်ဖက်လူနားလဲအောင်သူပြောတာတွေကိုလဟန်အနေထားနဲ့ဆက်သွယ်စကားပြောတဲ့နည်းနဲ့ဘာသာပြန်ပေးပါတယ
်။點菜他說歡迎客人然後客人來了給客人拿一張桌然後點菜
前凱航啊ပြောတယ်ကျမတို့ကဧည့်သည်တွေကိုကြိုဆိုတယ်ပြီးတော့သူတို့ထိုင်မဲ့စပွဲကိုခေါ်သွားပေးတယ်စားစရာ order တွေကိုလက်ခံတယ်အဲ့ဒါတွေလုပ်ရတာပါတဲ့
စားစရာတွေမာတဲ့အခါမှာလည်းသူတို့စီမာရှိတဲ့ order မာတဲ့ဆက်ခလုတ်ကလေးတစ်ခုကိုနှိမ့်လိုက်အောင်ပဲဖြစ်ပါတယ် order ရောက်လာပြီဆိုတာကိုစဖုံမှုလက်မှာပတ်ထားတဲ့အထူးပြုလက်ပတ်နာရီကတစ်ဆင့်သူ့ကိုအချက်ပေးပါတယ်တကယ်လို့အော်ရာမာတဲ့နေရာမှာနားလည်မှုလဲသွားခဲ့ရင်လဲလာစားတဲ့သူတွေအနေနဲ့စားနေရေးပြီးတော့ရှင်းပြလို့ရပါတယ်ဒါပေမဲ့အဲ့ဒီနေ့ကအမြဲတမ်းအလုပ်ဖြစ်တာတော့မဟုတ်ပါဘူ
းအာ客人說什麼你不知道啊啊客人說什麼他們可能自己就不知道
ဇန်ခိုင်ဟောင်းကပြောတယ်တကယ်လို့စားသုံးသူတွေပြောတာကိုသူတို့အနေနဲ့နားမလည်ရင်လဲနားကြတဲ့သူတွေကိုအခုညတောင်းလို့ရပါတယ်တဲ့အထူးသဖြင့်ဆိုရင်တက်ကြီးရွယ်တွေလာတဲ့အခါမှာအကူအညီကပို့ပြီးတော့လိုတတ်ပါတယ်တဲ့။ဘာလို့လဲဆိုတော့ဒီအသက်ကြီးတဲ့သူတွေကသူတို့ရေးတဲ့စာကိုတစ်ခါတလေကြရင်ကောင်းကောင်းမမြင်ကြရတဲ့အတွက်အခက်အခဲရှိတတ်ပါတယ်တဲ့
။လက်ဟန်အနေထားနဲ့ဆက်သွယ်စကားပြောနည်းကိုစိတ်ဝင်စားတဲ့သူတွေအတွက်လဲအလွယ်နည်းနဲ့အမြန်တင်နိုင်အောင်စားတောက်ဆိုင်အတွင်းကနိုင်ရန်ပေါ်မှာရုပ်ပုံတွေကိုကတ်ထားပေးပါတယ်။ တချို့နေရာတွေမှာဆိုရင်လည်းနာယီလက်တန်တွေကအစဘဏ္ဍနာယီရှိပြီဆိုတဲ့တင်ကေတာကိုလက်ဟန်အနေထားနဲ့တနာယီနှစ်နာယီသုံးနာယီရဲဆိုပြီးတော့အထူးတင်ကေတာတွေနဲ့ပြသထားပါတယ်တချို့စပွဲတို့တွေကလည်းလာစားတဲ့သူတွေကိုလက်ဟန်အနေထားနဲ့စကားပြောတဲ့ဤအတူဤတွေကိုကြုံရင်ကြုံတယ်လို့တင်ပေးလေးရှိပါတယ်နာမကြတဲ့သူထံမှာစားစရာမာတဲ့အခါအဆင်မပြေမှုတွေရှိတတ်ပေမဲ့လည်းဒီဆိုင်မှာလာစားတဲ့သူတွေကနာမကြတဲ့သူတွေကိုကုကျင်းစာပြီးနားလည်မှုပေးတတ်ကြတဲ့အကြောင်းအစားအစာကိုမင်းရေရှက်ရေစားတတ်ကြတဲ့အကြောင်းစားသုံးသူဧည့်သည်တွေဟာတီးခံပြီးစိတ်ရှည်တတ်ကြကြောင်းဇောင်းရင်းကပြောပါတယ်စားတော့ဆိုင်အပြင်ကကြည့်ရင်စပွဲတို့တွေဟာနာမကြတဲ့သူတွေဆိုတာကိုမသိတာပါဘူးဒါကြောင့်လဲဆိုင်နဲ့ရောက်တဲ့အခါစားသုံးသူတွေကအံ့ဩသွားလေးရှိပါတယ်မိသားစုနဲ့အတူဒီဆိုင်မှာလာစားတဲ့လီရှန်းဟာလည်းထုံနေအတူတူပါပဲဆိုင်နဲ့ရောက်မှစပွဲတို့တွေဟာနားမကြတဲ့သူတွေဆိုတာကိုသိရှိသွားတာ
ပါ။刚开始的时候我觉得稍稍是有一点跟别的饭馆点菜不太一样因为我不知道他们是聋哑人但是
စပွဲမှာတော့တော်တော်ခက်ခဲမဲ့ပုံပဲလို့ကျွန်တော်ထင်ခဲ့တာ။ဘာဖြစ်လို့လဲဆိုတော့တခြားစားတော့ဆိုင်တွေနဲ့လုံးဝမတူဘူးလေ။ဒီဆိုင်ကစပွဲတို့တွေနားမကြဘူးစကားမပြောတတ်ဘူးဆိုတာကျွန်တော်သိမှသာဘူး။တို့အနေနဲ့နားမကြဘူးစကားမပြောတတ်ဘူးဆိုပေမဲ့လေ professional ဆန်းဆန်းတို့လုပ်ဆရာရှိတာကိုကျွန်းကျွန်းကျင်ကျင်လုပ်သွားကြတာကိုတွေ့ရတော့စကားမပြောတတ်တာနားမကြားတာတွေကြောင့်ဆက်သွယ်ရခက်ခဲတယ်ဆိုတာလေကြီးကြီးမားမားမဖြစ်လိုက်ပါဘူးအားလုံးကောင်းပါတယ
်လူစီကားတဲ့နေလဲစာစားတဲ့အချိန်ကြော်သွားတဲ့အခါမှာတော့ဝန်ထမ်းတွေဟာလည်းသူတို့နေလဲစာစားဖို့အတွက်ပြင်ဆင်ကြပါတယ်သူတို့တွေနေလဲစာစားပြီးတဲ့အခါမှာတော့နေ့စဉ်လုပ်နေကြအစည်းအဝေးအမိဆိုင်ကိုပြန်လာကြပါတယ်အဲ့ဒီစည်းအဝေးပွဲအတွင်းဝန်ထမ်းတွေရဲ့စိတ်ဓာတ်တွက်ကြွအောင်လက်ဟန်အနေထားနဲ့ဆက်သွယ်ပြောဆိုတဲ့နည်းနဲ့ရေးဆက်ထားတဲ့တချင်ကိုအားလုံးဝိုင်းဆိုကြပါတယ
်
အခုဆိုရင်နားမကျသူမတန်ဆွမ်းသူတွေအတွက်အထူးပြုထားတဲ့စားတောက်ဆိုင်တွေအဲ့ဒီလိုဝန်ထမ်းတွေကိုပဲရွေးချယ်ခံထားတဲ့စားတောက်ဆိုင်တွေအငှားကားမောင်းသူတွေအပြင်ထိုင်းနိုင်ငံမှာဆိုရင်လည်းနားမကျသူတွေအတွက်အထူးစီစဉ်ထားတဲ့ရုပ်မြင်သံကြားအတန်လွင့်ဌာနပါရှိနေပြီဖြစ်ပါတယ်။ဇန်ကိုင်ဟောင်းကတော့ကွန်ပျူတာနဲ့လုပ်တဲ့အလုပ်ခြေသက်လက်သက်တန့်စင်တဲ့အလုပ်ပကြီးဆွဲတဲ့အလုပ်စတာတွေကိုလုပ်နေတဲ့တငယ်ချင်းတွေသူ့မှာအများကြီးရှိတယ်လို့ပြောပါတယ်။ဒါပေမဲ့သူမအနေနဲ့အခုချိန်မှာအလုတ်ကန်တီတကြရှိနေတယ်ဆိုပေမဲ့လည်းဇပွဲတို့ကြီးပဲတသက်လုံးမလုတ်ချင်ဘူးလို့ဆိုပါတယ်။သူမအနေနဲ့ကိုပိုင်အထယ်ဆန်လေးတစ်ခုဖွင့်နေတဲ့အကြောင်းစကားပြန်ဇောင်းရင်းကတဆင့်ပြောပါတယ်။ဇန်ကိုင်ဟောင်းအနေနဲ့လင်းလက်တောက်ပြောင်တဲ့မြို့ကြီးပြကြီးမှာအောင်မြင်တဲ့သူတူဖြစ်ဖို့အိမ်မက်ကြီးကြီးမဲ့နေသူတူဖြစ်ပါတယ်။ဒါပေမဲ့လည်းလောလောဆယ်မှာတော့ညစာစားချိန်ညှိလာပြီးမှသူတို့အားလုံးအဲ့ဒီအတွက်ပြင်ဆင်ကြရတော့မှာဖြစ်ပါတယ်။
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးခဏပဲဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်ကာနေ့မနေ့ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်အခုတော့သတင်းပတ်စဉ်ခဏတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလှည့်ပါမတ်စုမြတ်မွန်စီစဉ်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်
ဒါညိုရေအခုတလောလေ software update တွေဘာတွေလုပ်ဖို့တတိပေးလာတာတွေ့ရအချိန်ဆွဲမနေနဲ့အောင်เนาะမြန်မြန်လုပ်လိုက်အောင
်အာကျွန်တော်ဒီ iPhone မှာတော့ software update လုပ်ဖို့ပြောနေပြီဗျအချိန်ကမရသေးလို့မလုပ်ရသေးပါဘူ
းလုပ်လိုက်အောင်ကိုသားညိုရေအဲ့ဒါအရေးကြီးတယ်ပြောရမယ်ဆိုရင် internet သုံးတဲ့သူတိုင်းလည်းတတိထားတင်နေရှင်ဒီ internet လုံခြုံရေးဘိုင်းမှာစိုးရိမ်စရာ hardware ကြီးတစ်ခုရှိနေတယ်ဆိုတာမကြခင်တုန်းကမှသူတွေတွေကတွေ့ခဲ့ကြတာအဲ့ဒီ hardware က internet သုံးနေကြသူတိုင်းနှိပါးနဲ့ဆိုင်းနေလို့ဒီ hardware အမှားကိုပြင်ဖို့လုပ်နေပါပြီလို့ Microsoft, Apple, Google တို့လိုကုမ္ပဏီကြီးတွေကချက်ချင်းဆိုသလိုပြောခဲ့ကြရတယ်လေ
။ပြင်သစ်ကသိပ္ပံနဲ့နည်းပညာသုတေသနဌာနတစ်ခုနဲ့ Microsoft သုတေသနဌာနတို့တွေ့ခဲ့ကြရတယ်ဆိုရယ်ဒီ internet လုံခြုံရေး hardware ကိုပြောတာလားဗျ။ FREAK bug လို့ပြောနေကြတဲ့ဟာလေ
။သိဟုတ်တာပေါ့ရှင်။အဲ့ဒီ freak လုံခြုံရေး hardware ပဲအရှေ့က Factoring attack on RSA export keys တဲ့internet ကွန်ရက်ထဲမှာဒီအသွားအပြန်ပို့နေကြတဲ့အချက်အလက်တွေလုံခြုံအောင်လုပ်ပေးတဲ့ programmer ဖြစ်နေတဲ့လုံခြုံရေးအားနည်းချက် hardware တစ်ခုပေါ့အဲ့ဒီ hardware တစ်ခုကဒီ internet သုံးတဲ့သူတွေ website တွေအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်လာနိုင်တယ်ဆိုပြီးတော့ IT ဆောင်မတွေကလည်းသတိပေးရေးနေကြတယ်ကိုသားညုံရဲ့အထူးသဖြင့်တော့ဒီ Microsoft ရဲ့ Internet Explorer, Apple ရဲ့ Safari, Google ရဲ့ Chrome, Android browser, တခါဒီ BlackBerry browser စတဲ့ web browser တွေအားလုံးမှာ freak လုံခြုံရေး hardware တွေရှိနေတာရှင်
အော်အဲ့ဒါကြောင့်မလို့ဒီလုံခြုံပါလေလို့ဆိုတဲ့ internet ဆက်သွယ်မှုတွေမှာတော့မှ online တခိုး hacker တွေအသုံးချတိုက်ခိုက်နိုင်တဲ့အမှားတစ်ခုရှိနေတယ်လို့ Microsoft ကုမ္ပဏီကလုံခြုံရေးသတိထုတ်ပြန်ခဲ့တာကိုဒီ freak hardware က internet လုံခြုံမှုကိုဘယ်လောက်ထိခိုက်နိုင်တာလဲရှင်းပြပါဦးမဆုမြတ်မွန်ရဲ့
Di lo lego danyo ye, chanaru wa di internet samjan na tkhu khu twa chi chin ne so ye. So so a byo de web browser ya ni tsin ko twa chin ne website ye leisa o yait the pi lo twa chi ya da ma la. Website leisa yait the lai bi so lo shi yin. Web browser ya computer ne chait tha de server o ati pe lai de. Ari computer server ri ga ni ma ko twa chin ne website ye server ne twa chait pi lo set twe pe da ba. ไอ้ lumio ဆက်သွဲချိတ်ဆက်တဲ့နေရာမှာကိုပေးလိုက်တဲ့အချက်အလက်တွေအင်တာနက်ကိုရက်ထဲမှာလုံခြုံနေအောင်လို့ encryption program တွေကနေလုပ်ပေးရတယ်အများနားလည်အောင်ပြောရမယ်ဆိုရင်တော့ဥမာကိုက hello လို့စာရိုက်ပြီးတော့ပို့လိုက်လို့ရှိရင်အဲ့ encryption program တွေကဒီ hello ဆိုတော့ကြားလို့ဖတ်လို့မရအောင်လို့ how are you ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ် 1 2 3 ဆိုပြီးတော့လည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့ကဒီစာလုံးတွေကိုဖြတ်ပြီးတော့ပို့ပေးလိုက်တာပါ အခုပြဿနာကတော့အဲ့ဒီ encryption software program တော်တော်များများမှာ freak ဟာကွက်တွေရှိနေတာပါ အဲ့တော့ကိုပို့လိုက်တဲ့အချက်လက်တွေကမလုံခြုံတော့ဘဲနဲ့ internet ကိုရက်ထဲမှာသွားနေရင်ဂျားနေဖြတ်ပြီးတော့ခိုးကြည့်ခြင်းတွေကိုကြည့်နိုင်ဖို့လွယ်သွားတဲ့သဘောပါ အဲ့ဒါကြောင့်မလို့လူအများသုံးတဲ့ internet explorer safari android web browser တွေမကဘူးဒီ website သန်းနဲ့ချီရဲ့လုံခြုံရေးစိုးရိမ်စရာဖြစ်နေတာကိုစောင်းမားတွေမှာအကြီးအကျယ်ရေးနေကြတာပါ
ဒါနဲ့ဒီစောင်းမားတွေထဲမှာရေးထားတဲ့အတိုင်းဆိုရင်အဲ့ဒီ freak လုံခြုံရေးဟာကွက်ကအမေရိကန်စိုးရိမ်ရဲ့ကွန်ပျူတာဆော့ဖ်ဝဲဆိုင်ရာမူကြောင့်ဖြစ်ရတယ်ဆိုနောက်ဒီဟာကွက်ရှိနေတာကလည်း 25 နှစ်လောက်ရှိနေပြီတဲ့အဲ့ဒါကိုသူတည်တည်တွေကခုမှရှာတွေ့သွားတာဆိုပဲဗျ
ဟုတ်ပါတယ် 1990 ပြည့်လွန်နှစ်တွေတုန်းကဒီအမေရိကန်ကုမ္ပဏီတွေနိုင်ငံသားကိုတင်ပို့ရောင်းချတဲ့ software တွေရဲ့လုံခြုံရေးကိုအရန်မြင့်မထားရဘူးလို့ပြည်ထောင်စုအစိုးရကထုတ်ပြန်ခဲ့တာပါ အကြောင်းကတော့ဒီအမေရိကန်ထောက်လှမ်းရေးဌာနတွေကနိုင်ငံသားကအင်တာနက်ဆက်သွယ်ရေးတွေကိုစုံစမ်းထောက်လှမ်းနိုင်ဖို့အတွက်ကို software တွေရဲ့လုံခြုံရေး encryption key တွေကို 512 bit tag ကိုမကျော်ရဘူးလို့သတ်မှတ်ခဲ့ပါတယ် software company တော်တော်များများကဝေဖန်ခဲ့ကြတာကြောင့်ရော IT company ကြီးတွေကကန့်ကွက်ခဲ့တာကြောင့်ပါအဲ့ဒီသတ်မှတ်ချက်ကိုနောက်ပိုင်းမှာတော့ဖျက်သိမ်းခဲ့ပါတယ် ဒါမဲ့လည်း software ထုတ်လုပ်သူတော်တော်များများကဒီအခုချိန်ထိကိုလုံခြုံရေးအားနည်းတဲ့ encryption key တွေကိုသုံးနေကြတော့မယ်လို့ USA Today ရဲ့ IT ဆောင်းပါးကရေးပါတယ် တချို့ web browser တွေ internet server တွေကလည်းလုံခြုံရေးအားနည်းတာကိုလက်ခံနိုင်အောင်လို့ program လုပ်ထားကြသေးပဲလို့ Forbes magazine ကလည်းရေးပါတယ် အဲ့ဒါကြောင့်လည်း hacker တခိုးတွေအချက်လက်တွေကိုကြားကနေပြီးတော့လွယ်လွယ်ခိုးယူနိုင်တဲ့အန္တရာယ်ရှိတာကိုစိုးရိမ်နေကြတာပါ
software လုံခြုံရေး encryption key တွေကခုတော့ပိုပြီးတော့ရှည်လဲလာပြီပိုပြီးတော့လည်းခက်ခဲလာပြီမဟုတ်လားဗျ အခုဆိုရင် 2048 bit ကစံချိန်တတ်မှတ်ချက်မဟုတ်ဘူးလားဗျ။တခုတော့ရှိရဒီလွန်ခဲ့တဲ့အနှစ်20ကျော်လုံးကဆိုရင်တော့ 512 bits ကိုတောင်မှအချက်လက်တွေခိုးယူနိုင်ဖို့ခက်ခက်ခဲခဲလို့အောင်မှာပဲ။အခုခေတ် hacker တွေကတော့လုံခြုံရေးကိုဘလောက်ပဲအစင်းမြင့်မြင့်လှုပ်ထားလှုပ်ထားရအောင်ခိုးနိုင်ကြပြီမဟုတ်လားဗျ။ပင်ဆယ်ဗေးနီးယားတက္ကသိုလ်က
online ပေါ်မှာဒီဒေါ်လာတရာဝင်းကျင်နဲ့လွယ်လွယ်ကူကူဝယ်လို့ရတဲ့ Amazon Web Service ကိုသုံးပြီးတော့မှ 512 bit လုံခြုံရေး key ကို 9 နာရီခွဲအတွင်းမှာကိုဖော်နိုင်ခဲ့တာကို Forbes Magazine ရဲ့ online ဆောင်းပါးထဲမှာရေးထားပါတယ် computer နည်းပညာအကြောင်းတွေကိုအဓိကဖော်ပြတယ် pcworld.com ရဲ့ online ဆောင်းပါးမှာဆိုရင်လည်းအများသုံး cloud ဝန်ဆောင်မှုကိုသုံးပြီးတော့မှလွယ်လွယ်ကူကူပဲဒီလုံခြုံရေး key တွေကိုဖော်နိုင်တယ်ဆိုတာကို Princeton တက္ကသိုလ်က computer ပါမောက်ခတယောက်ရှင်းပြထားတာကိုလည်းကိုကရှင်းပြထားပါတယ်
ကျွန်တော်တို့ခုမရှိနာကအခုကျွန်တော်တို့ internet website တွေကိုတွားလို့ရှိရင်တချို့ site တွေက internet browser ရဲ့အရှိမှာတော့ကလောက်ပုံလေးပြထားတယ်။တချို့က S ဆိုတာမျိုးလေးပါတယ်ဆိုရင်အဲ့ဒီ site တွေကလုံခြုံတယ်လို့သတ်မှတ်ထားကြတာမဟုတ်ဘူးလားဗျ။အခု
freak ဟာကွက်ကစိုးရိမ်စရာကောင်းနေဆိုတော့အဲ့ဒါကြောင့်ပဲပေါ့။သူက computer server တွေတစ်ခုနဲ့တစ်ခုကြားကလုံခြုံရေး program တွေမှာတွားပြီးတော့ဟာကွက်ဖြစ်နေတာ။ computer သုံးတဲ့သူတွေကတော့သူတို့တွားနေတဲ့ internet website တွေကလုံခြုံတယ်လို့ယုံကြည်နေကြမှာပဲ။လုံခြုံမှုမရှိတာမဟုတ်ဘူးရှိတော့ရှိတယ်။ဒါပေမဲ့အားနည်းနေတာဆိုတော့ အဲ့ဒီအားနည်းချက်ကိုကြားကနေပြီးတော့အခွင့်ကောင်းယူသွားနိုင်တယ်လို့
Microsoft Windows 3.3, iPhone, iPad, Android Phone နဲ့ Internet 3.0 Freak လုံခြုံရေးအားနည်းချက်ရှိနေပြီဆိုတာကတော့ဟုတ်ပါပြီ။ဘယ် website တွေကရော Freak လုံခြုံရေးအားနည်းချက်ရှိမရှိဆိုတာဘယ်လိုမျိုးသိနိုင်မလဲဗျ။သိနိုင်ပါတယ်
freakattack.com ဆိုတဲ့ website မှာ Freak လုံခြုံရေးဟာကွက်အကြောင်းအသေးစိတ်ဖတ်နိုင်တယ်လို့ဘယ် website တွေအန္တရာယ်ရှိနိုင်တယ်လဲဆိုတဲ့စာရင်းကိုကြည့်လို့ရပါတယ်။ ထောင်ထဲချီတဲ့သူတို့ရဲ့ website စာရင်းတွေအရဆိုလို့ရှိရင် American Express အပါအဝင်ဒီအဓိကဘဏ္ဍာရေးငွေကြေးလုပ်ငန်းကြီးတွေလည်းပါတယ်။နောက် American အစိုးရဌာနတွေရဲ့ website တော်တော်များများလဲ free hardware တွေရှိနေတယ်ဆိုတာကို IT ဆောင်းပါးတွေထဲမှာရေးကြတယ်လေ။အင်ဘူရိုရဲ့ website, FBI ရဲ့ website, NSA ထောင်လှမ်းရေးဌာန website တွေတောင်ပါသေးတယ်။အင်ဘူရို website နဲ့ FBI website ကတော့လုံခြုံရေး hardware
တွေကိုပြင်လိုက်ပါပြီတဲ့။ဒါဆိုရင်တော့မဆုမြတ်မွန်ကြီးကျွန်တော်လည်းဒီ iPhone software ကို update လုပ်အောင်မှာပါပဲ။
လုံးတဲ့နယ်ကိုတောင်းညုံရဲ့အခု freak ရဲ့လုံခြုံရေးဟာကွက်ကတော်တော်လေးနဲ့လို့ IT လုပ်ငန်းကြီးတွေကချက်ချင်းဆိုသလိုအရေးတူလုပ်ပြီးတော့ဟာကွက်တွေကိုပြင် software update တွေကိုလုပ်ခိုင်းတာပါ freak bug တခုတည်းမဟုတ်ပါဘူးကိုတုံးနေတဲ့ software တွေမှာ bug fix လုပ်ထားလို့ update လုပ်ပါလို့ပြောလာလို့ရှိရင်တော့ချက်ချင်းလုပ်လိုက်တာကအန္တရာယ်ကင်းနိုင်ပါတယ်ရှင်
မဆုမြတ်မှုအစီအစဉ်ပြီးကုသညုံကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်VOAနျူးစ်.ကိုမှလည်းအတန်လှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုကတော့အပတ်စဉ်ခဏတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်။အခုထုတ်လွှင့်ပေးမဲ့သတင်းပတ်စဉ်ခဏတစ်ခုကတော့တက်တန့်ရောင်သတင်းလှစီစ
လာပါခင်ဗျာတော်ရရှင်ပေါင်စိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တိုင်အောင်သတင်းလွှာမှာတော့ဗြိတိန်နိုင်ငံကအင်ရှင်မင်းသားကြီးချားလ်စ်နဲ့ဂျင်ရာတော်တို့ရဲ့အမေရိကန်ခီးစဉ်ကဘာကျော်ဝိုင်းရင်အဆိုတော်ကြီးအယ်တွန်ဂျွန်နဲ့အီတလီနိုင်ငံကဖက်ရှင်ဒီဇိုင်းပညာရှင်ဒိုလ်ချီယန်ကဘာနာတို့အကြားကတင်မာမှုအခြေအနေအပါအဝင်ကဘာတလောကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတိုးထွားတာတွေကိုပြောပြပေးသွားမှာပါဗြိတိန်နိုင်ငံကအရှင်မင်းသားကြီးချားလ်စ်နဲ့ဂျင်ရာတော်ကာမီလာတို့ဟာအမေရိကန်နိုင်ငံကို၄ရက်ကြာခီးစဉ်ရောက်နေတာမှာပထမခီးတစ်ထောက်အဖြစ်နဲ့မတ်လ၁၈ရက်နေ့ကဝါရှင်တန်ဒီစီမြို့ကိုရောက်လာခဲ့ကြပါတယ်။ဝီလာမင်းသားကြီးချားလ်စ်နဲ့ဂျင်ရာတော်တို့နှစ်ဦးဝါရှင်တန်ဒီစီမြို့မှာရှိတဲ့လင်ကွန်းရုပ်ထုကြီးကိုတွားလည်ကြတဲ့အခါအဲ့ဒီကိုလာလည်နေကြတဲ့တခြားဧည့်သည်တွေ၊ကျောင်းသားလေးတွေကသူတို့နှစ်ဦးကိုဝိုင်းအောင်ကြည့်ခဲ့ကြပြီးသူတို့ကလည်းဧည့်သည်တွေနဲ့ရင်းရင်းနှီးနှီးပဲအပြန်အလှန်လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။အသက်66နှစ်အရွယ်မင်းသားကြီးနဲ့အဖွဲ့လင်ကွန်းရုပ်ထုကြီးအတွင်10မိနစ်လောက်လှည့်လည်ကြည့်ရှုကြစဉ်ကျောင်းသားလေးတွေအဲ့ဒီရုပ်ထုကိုလာပြီးအဆောက်အဦအတွင်းမှာရေးထားတဲ့မိန့်ခွန်းကိုဘယ်လိုလေ့လာကြတယ်ဆိုတာကအစရုပ်ထုနဲ့ဆိုင်တဲ့တမိုင်းကြောင်းတွေကိုအထူးအလန်းညွန်ကမင်းသားကြီးနဲ့အဖွဲ့ကိုရှင်းလင်းပြောကြားခဲ့ပါတယ်ဝါရှင်တန်လွတ်လပ်ရေးကြောက်တိုင်ကြီးနောက်ခံနဲ့မင်းသားကြီးချားလ်စ်နဲ့အဖွဲ့အမတ်တရဓာတ်ပုံရိုက်ပြီးလေကားအတိုင်းအောက်ကိုပြန်ဆင်းလာတဲ့အချိန်မှာတော့ဘေးမှာရှိနေကြတဲ့ပြည်သက်ကြီးကလက်ခုပ်အော်ပါပေးခဲ့ကြပါတယ်မင်းသားကြီးချားလ်စ်နဲ့ဂျင်ရာတော်တို့ဟာမတ်လ19ရက်နေ့ကအမေရိကန်သမ္မတအင်ဂျီရောကိုသွားပြီးသမ္မတဘရက်ကိုဘားမားနဲ့တွေ့ဆုံခဲ့ပါတယ်။တဘာဝပတ်ဝန်းကျင်နဲ့တော်ရိုင်းတိရစ္ဆာန်ထင်းသိမ်းရေးလုပ်ငန်းတွေမှာတက်ကြွစွာပါဝင်လှူရှားနေတဲ့မင်းသားကြီးချားလ်စ်ကဒီကိစ္စတွေမှာအမေရိကန်ကဥဆောင်လုပ်ကံရေးတိုက်တွန်းပြောကြားဖို့အမေရိကန်နိုင်ငံကိုရောက်လာတာလည်းဖြစ်ပါတယ်။ဖခင်ဖြစ်သူမင်းသားကြီးချားလ်စ်ကဂျင်ရာတော်နဲ့အတူအမေရိကန်နိုင်ငံကိုတွားရောက်လဲပတ်နေတဲ့အချိန်မှာပဲသားဖြစ်သူကိန်းဘရစ်ဂျ်မျိုးသားမင်းသားဝီလျံနဲ့မျိုးသားဂရော့ကိတ်တို့ဟာအင်္ဂလန်မှာမတ်လ18ရက်နေ့ကပြုလုပ်တဲ့အိုင်ယာလန်လူမျိုးတွေရဲ့ယဉ်ကျေးမှုနဲ့ဘာသာရေးဆိုင်ရာစိန့်ပက်ထရစ်ဒေးအခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။ကိုဝင်ရှိနေတဲ့မျိုးသားဂရော့ကိတ်ဟာကွန်ဒူးဆောင်ဗိုလ်မှူးကြီးအဖြစ်နဲ့တက်ရောက်ခဲ့တဲ့မင်းသားဝီလျံနဲ့အတူဒီအခမ်းအနားကိုတက်ရောက်ခဲ့တာမှာချစ်တဲ့ပွဲမှာပါဝင်တဲ့ရဲဘော်တွေကိုအိုင်ယာလန်လူမျိုးတွေရဲ့အမတ်တစိတ်အသည်းပုံအစိမ်းရောင်ရှမ်ဘရော့တစ်ပင်တွေကိုပေးရခဲ့ပြီးဂွန်ဒူးဆောင်တိုက်ပွဲဝင်ခွေးကြီးကိုလည်းအဲ့ဒီအစိမ်းရောင်အပင်လေးတွေအမတ်တရချင်းမြင်ခဲ့ပါတယ်။အဲ့နောက်မှာတော့မျိုးသားကြီးနဲ့ဂျင်ရာတော်တို့ကိုဂုဏ်ပြုတဲ့အနေနဲ့အိုင်ယာလန်ကနာမည်ကြီးဂီးနက်စ်ဘီယာကိုအားလုံးအတူတူတောက်သုံးခဲ့ကြပါတယ်။ကမ္ဘာကျော်အီတလီဖက်ရှင်ဒီဇိုင်းပညာရှင်တွေဖြစ်တဲ့ဒိုမနီကိုဒိုလ်ချေနဲ့စတီဖာနိုဂဘာနာတို့ကမီယိုဖလာမိသားစုပုံစံကိုအားပေးတဲ့အကြောင်းပြောဆိုလိုက်တဲ့အတွက်ဗြိတိန်နိုင်ငံကကမ္ဘာကျော်အဆိုတော်ကြီးအယ်တွန်ဂျွန်နဲ့သူတို့နှစ်ဦးအကြားတင်မာမှုတွေဖြစ်ပေါ်ခဲ့ပါတယ်။ကိုယ်တိုင်ကလိင်တူချင်းဆက်ဆံသူလည်းဖြစ်တဲ့အယ်တွန်ဂျွန်ဟာလက်စဘီယန်ဂေးဘိုက်ဆက်ဆွဲလ်ထရန်စဂျန်ဒါလို့ခေါ်တဲ့လိင်တူချင်းဆက်ဆံသူတွေလိင်ပြောင်းထားသူတွေရဲ့အခွင့်အရေးတွေနဲ့ပတ်သက်လို့အစဉ်တစိုက်ထောက်ခံအားပေးပြောဆိုလာသူဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအီတလီဖက်ရှင်ဒီဇိုင်းပညာရှင်ဒိုချေနဲ့ကဘာနာလို့လူသိများကြတဲ့သူနှစ်ဦးကလင်တူချစ်သူဇုံတွဲတွေကြားမှာကလေးတွေမွေးကြတာမျိုးတဘာဝအတိုင်းမဟုတ်ဘဲဓာတ်ခွဲကန်းထဲမှာတဒေသားရအောင်လုပ်တဲ့နည်းကိုအသုံးပြုခဲ့တာနဲ့အဲ့ဒီလိုမွေးလာတဲ့ကလေးတွေဟာ synthetic အထုရောင်ကလေးတွေဖြစ်တယ်လို့တွေးဆမေးမြန်းခန်းတစ်ခုမှာဝေဖန်ပြောဆိုလိုက်တဲ့အပေါ်အယ်တန်ဂျွန်ကအမျက်ဒေါသထွက်သွားခဲ့တာပါဒိုချေရန်ကဘာနာတို့နှစ်ဦးကသူနဲ့သူ့ရဲ့ချစ်သူဒေးဗစ်ဖန်နစ်တို့အဲ့ဒီနည်းနဲ့မွေးထားတဲ့ကလေးကိုအတုအယောင်ကလေးဖြစ်တယ်လို့ပြောတဲ့ကိစ္စဟာဂနေခင်းနဲ့မကန့်ညီတော့ကြောင်းအဲ့ဒါကြောင့်သူ့အနေနဲ့ဒိုချီအန်ဂဗာနာကထုတ်တဲ့ဖက်ရှင်အဝတ်အထည်တွေကိုဝယ်ယူသုံးဆွဲတော့မှာမဟုတ်ကြောင်းအယ်တန်ဂျွန်ကသူ့ရဲ့ Instagram လူမှုကွန်ရက်ကတစ်ဆင့်ဒေါသနဲ့ပြန်လည်တုံ့ပြန်ခဲ့တာပါအခုလိုကဘာကျော်ပုံကိုယ်ရေးအကြအမြင်သဘောထားကွဲပြားနေတဲ့အပေါ်သတင်းစာတွေဂျာနယ်တွေရဲ့မျက်နှာဖုံးတွေမှာအလေးပေးရေးသားနေကြသလိုပဲလူမှုအကြမှာလည်းအမြင်အမျိုးမျိုးဖြစ်ပေါ်နေတာပါယောမမျိုးသူ Julia Abbott ကတော့
အမ mi trovo d'accordo con Dolce Gabbana, sono per la famiglia tradizionale nel massimo rispetto.
Zama ni ne Dolcean Gabbana ro ye tabor ao thauk khan ma de. Zama ga miyo phla le mya snit ko thauk khan ma de. Lu dai ha tu ro ye thin myin yu sa jet ko lut lat swa pyo so kwin shi ba de. Tu ro pyo da ha lun de lo zama ma thin ma u.
Naw tha yaw ma myo tu tu phit de Sarah Sinabaldi ga le.
Però se loro la pensano così è da rispettare, non è da giudicare. Poi se loro hanno fatto quel tipo di scelta ben venga, però non
Tocci e Gabana ga ai lo tiene su yin, jamaru wa ai bo ma asong phyat pe sia ma lo ba u. Tike lo Elton John ne tu ye chit tu David Furnish to ga dilo myo ni bo song phyat de su yin le jamaru ga chou so ya ma ba be. Lu rai ga ro tru ne de tabor de phit ni ma ma hou ba u. Da ha lu tu u tiao chin si ye asong phyat ne sai ma de.
တချို့ကလည်းလိုချီယန်ကဘာနာတို့နှစ်ဦးစလုံးကလည်းလိန်ဒူဆက်ဆံသူတွေဖြစ်တဲ့အတွက်ဒါဟာလိန်ဒူဆက်ဆံသူအချင်းချင်းကြားဖြစ်တဲ့အခင်များမှုပဲဖြစ်တယ်လို့ထင်မြင်ယူဆနေကြပါလေ။အမေရိကန်နိုင်ငံကနာမည်ကြီး pop ဆိုတော့ Miley Cyrus ဟာတချင်းဆိုကောင်းယုံနေမှာပဲစင်ပေါ်မှာဖျော်ဖြေတဲ့အခါသူမရဲ့ဝတ်စားစင်မှုကြောင့်နာမည်ကြီးသလိုပဲရှာထုတ်ပြလို့ရှိတဲ့သူမရဲ့အလေးထားဟာလည်းလူအများသတိထားမိတဲ့လောက်ရဖြစ်ပါတယ်။သူမရဲ့ဖျောင်းယုတ်ထုကိုမလ၁၈နေ့ကလန်ဒန်မြို့မှာရှိတဲ့မက်ဒမ်တူဆော့ဖျောင်းယုတ်ထုပြတိုင်မှာဖွင့်လှစ်ပြသလိုက်တဲ့အခါမှာလဲသူမရဲ့ဘန်ဂါစ်ဖျော်ဖြေရေးခီးစဉ်တုန်းကဝတ်ဆင်ခဲ့တဲ့အနီရောင်ဝတ်စုံနဲ့ရှာထုတ်ထားတဲ့ပုံကိုထုတ်လုပ်ထားတာမို့သူမရဲ့ပြည်သက်တွေအတွက်တော့ကျေနပ်အားရစရာဖြစ်ခဲ့ပါတယ
်။ Hey y'all, it's friend. I gotta tell you something.
ဒီတက်တန်ရောင်သတင်းလွှာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေလွင်နေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြင်နာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရွှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။
ရှားကြော်ကြားသူတွေရဲ့သတင်းတွေကိုစူးစီးတင်ပြတဲ့တက်တန်ရောင်သတင်းလာကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ VOA American အသံရဲ့တင်းနယ်လာနီညပိုင်းထုတ်လွှင့်ချက်ပြီးကိုည10နာရီထိလိုင်းဒိုမီတာ25 32 50တိတိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။ VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လဲသောရရှင်တို့အတွက်ဒေသချင်းလက်ဆောင်တွေတောင်းလို့ရဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါရယ်။ကျမတို့ရဲ့ဖုန်းနံပါတ်ကတော့1-2323-8555လေးကိုလည်းဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုကတော့သတင်းဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီသတင်းဖတ်သူယုံကြည်ရအစီအစဉ်မှာတော့မန္တလေးမြို့ကဘိသူကပညာရှင်ကိုစင်မင်းဆွေဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာပါ။မတ်မိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ကျမင်းလာပါခင်ဗျာအဲကျွန်တော်ကတော့ဒီဘီသူကပညာနဲ့ပတ်သက်ပြီးတော့ဒီတိုင်းပြည်အတွက်ပေါ့ဗောနော်မန္တလေးမြို့ပြီးကြတာတော့ကျွန်တော်မန္တလေးမြို့သားဖြစ်တော့မန္တလေးမြို့အတွက်ပေါ့နော်လိုအပ်တဲ့ဒီ infrastructure တွေအခြေခံကြတဲ့ standard တွေပေါ့နော်ဒါရီယမြို့အတွက်လည်းတကယ်လိုအပ်နေတယ်လို့ကျွန်တော်ကယုံကြည်တယ်လीယုံကြည်တဲ့ခါကျတော့ဒီအခွင့်အရေးလေးရတဲ့ခါကျတော့ကျွန်တော်တို့ဒီဒီမှာနေနေကြတော့အကောင်းနဲ့ပေါ်ဖြစ်တယ်။ပေါ်ဖြစ်တဲ့အချိန်မှာလည်းကျွန်တော်ကိုယ်စွမ်းဉာဏ်စွမ်းရှိသလောက်ကျွန်တော်အသုံးချခဲ့တယ်ပေါ့နော်။ဒီပညာရပိုင်းဆိုင်ရာနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့အဲကျွန်တော်တို့ပြည်သူ့ပညာဆိုတာအရင်ခြေပြန်ပါတယ်။ပညာလက်ဆန်းနဲ့နောက်ပြီးတော့ခင်မြင်ခဲ့အတွေ့အော်တွေနောက်အခက်အခဲကဒီပညာပိုင်းဆိုင်ရာတွေပေါ့။ဒီအားတွေနဲ့ဒီတိုးတက်အောင်လို့ဒီမှာလိုအပ်ချက်တွေကိုလည်းကြည့်ပြီးပြီလေကျွန်တော်ကစဉ်းစားထားပါတယ်အဲ့ဒါကျွန်တော်ဒီ infrastructure အစားမန္တလေးမှာမရှိသေးတဲ့ဒီရှိပြီးစီမံကိန်းသူတော်မင်္ဂလာမန်းလို့လည်းကျွန်တော်ဆောင်ရွက်ခဲ့ပါတယ်အဲ့ဆောင်ရွက်ခဲ့တဲ့အတိုင်းလည်းအခုပေါ်ထွက်လာပါတယ်အဲ့ဒါလည်းဒီကျွန်တော်မန္တလေးမြို့ရဲ့ကုန်းမြင့်တင်တိုင်းလေးမလို့လည်းကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဘီဒူကလုပ်ငန်းနဲ့တွဲပတ်နေတဲ့လူပညာလုပ်ငန်းတစ်ခုရှိပါတယ်အဲ့ဒီမှာကျွန်တော်ဓာတ်ပုံလေးကျွန်တော်ရိုက်ပါတယ်အဲ့တော့ ဒီတပုံရင်းရရွေးချင်တာလည်းကျွန်တော်တို့ဒီမြန်မာရှိတဲ့လှပတွေကိုနိုင်ငံတကာတည်အောင်ဒါကျွန်တော် airline magazine တွေနောက်စာအုပ်တွေကျွန်တော်ထုတ်ပြီးတော့ဆောင်ရွက်နေပါတယ်အခုဆိုလို့ချင်းပါနော်ကျွန်တော်တို့ဒီမြန်မာနိုင်ငံကလည်းကမ္ဘာတော်စိတ်ဝင်စားလာကြပါတယ်ကျွန်တော်ခီးပြီးအများကြီးတွားခဲ့တဲ့ထဲမှာအဲရောက်ခဲ့တဲ့နိုင်ငံတွေတော်ဝင်မှာအရင်တော့ကတော့မြန်မာဆိုတာပြည်နိုင်ငံလည်းကျွန်းနိုင်ငံလားလို့ကျွန်တော်တို့အမိခံရပါတယ်ဒါအခုဆိုလို့ချင်းကျွန်တော်တို့မြန်မာဆိုတာတော်တော်များများပြည်နေပါပြီအဲ့အတွက်ကျွန်တော်အပင်ပန်းခံပြီးတော့ကျွန်တော်တို့အဆူလိုက်ပေါ့နော်ဒီလိုလည်းမဟုတ်ဘူးအဲ့မှာဖွဲ့ချီတက်ပြီးတော့အနေနဲ့ရရက်ကိုတွားပြီးတော့လူပင်မဆက်ပင်မဆက်ငွေကြေးကြီးရခံပြီးတော့ကျွန်တော်ရှုခင်းတွေကိုလေမြန်မာရှုခင်းလာပါတယ်လေမှတ်တမ်းတင်ထားပါတယ်အဲ့ဒါလည်းကျွန်တော်မကြခင်ပြဝိုင်းနေတဲ့တက်ဆက်ပြီးတော့ပြသပါဖို့နဲ့ကျွန်တော်တွားခဲ့တဲ့ခီးတွားဆောင်မလေးလေအင်္ဂလိပ်လိုမြန်မာလိုပိုင်းလင်းဝေးအနေနဲ့ဒီပြည်တွင်းရောပြည်ပကျွန်တော်ထုတ်ပြသဖို့စီစဉ်ဆောင်ရွက်လေးရှိပါတယ်အဲ့တော့ကျွန်တော်တို့ဒီပြည်ရင်းမှာရှိနေတဲ့လှပတွေပေါ့နော်ဒါတွေကကျွန်တော်တို့တကယ်အဘာဝမပြည့်စည်မယူရင်းနဲ့လှပတွေလေကျွန်တော်တက်နေသလောက်မှတ်တမ်းတင်ထားပါတယ်အဲ့တင်ထားတာတွေလေကျွန်တော်မကြာခင်မှာဖြန့်ဝေသွားဖို့စီစဉ်ဆောင်ရွက်လေးရှိပါတယ်အဲ့တော့ကဘာရရက်ကရှိနေတဲ့မြန်မာရီရောပေါ့နော်ဒီပဧည့်ရီရောမြန်မာနိုင်ငံကိုလာရောက်ကြဖို့လေကျွန်တော်အထူးဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုနားဆင်ခဲ့ကြရတဲ့သူယုံကြည်ရာအစီအစဉ်ကိုတော့မမိုးဖြူကအစီအစဉ်တင်ဆက်တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်ကိုလည်းအစီအစဉ်နဲ့အပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ30နဲ့58တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ် VOA American အသံရဲ့မနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00နာရီကနေ8:00နာရီအထိပထမနာရီဝက်ကိုလိုင်းဒိုမီတာ30နဲ့40 48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ကွာတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါမယ
်။စင်ကာပူနိုင်ငံကိုတည်ထောင်သူဝန်ကြီးချုပ်ဟောင်းလီကွန်ယူဒီကနေ့မနေ့ပိုင်းမှာကွယ်လွန်သွားခဲ့တဲ့အတွက်ဝမ်းနည်းပူဆွေးနေသူတွေဟာဝန်ကြီးချုပ်နေရှင်မှာပန်းတွေလာချပြီးဂါရဝပြုနေကြပါတယ်။သူဟာကွယ်လွန်ချိန်မှာအသက်62နှစ်ရှိပါပြီ။လာမယ့်တနင်္လာနေ့မစ္စတာလီအတွက်နိုင်ငံတော်အခမ်းအနားနဲ့ဇာပနာကျင်းပမယ့်အချိန်ထိစင်ကာပူနိုင်ငံကို9ရက်ကြာနိုင်ငံတော်ဝမ်းနည်းကြေကွဲပွဲကာလဖြစ်နေစင်ကာပူအစိုးရကကြေညာလိုက်ပါတယ်။တနင်္လာနေ့အင်္ဂါနေ့တွေကိုမိသားစုတွေအတွက်တည်ထောင်ထားပြီးဗုဒ္ဓဘူးနေ့မှာတော့ကျင်းကျန်တဲ့ရုပ်ကလပ်ကိုလွှတ်တော်ကိုတည်ယူသွားမှာဖြစ်ပါတယ်။ဇာပနာအခမ်းအနားနဲ့မိမတ်ကြိုခင်အချိန်ထိအဲ့ဒီမှာအများပြည်သူလာရောက်ဂါရဝပြုခွင့်ပေးထားမှာလည်းဖြစ်ပါတယ်။ American ပြည်တော်စုနဲ့ Afghanistan နိုင်ငံတို့ကြာရင်းနှီးမှုတွေဟာအခြေခံချက်ချခိုင်မာပြီး Afghan လူထုအတွက်လွတ်လပ်မှုနဲ့မျှော်လင့်ချက်တွေကိုပေးနိုင်တာမို့ကျေးဇူးတင်ကြောင်း Afghan သမ္မတ Ashraf Ghani ကဒီကနေ့ပဲထုတ်ဖော်ပြောကြားလိုက်ပါတယ်။ Washington မှာ American ဆိုတာတာဝန်ရှိသူတွေနဲ့တုံ့ပြန်ကြားတွေ့ဆုံမဲ့အစအဖြစ်ဒီကနေ့မှာ Afghan ခေါင်းဆောင်တစ်ကတာလီဘန်တွေရဲ့ပုံကံမှုတွေကိုအမြင့်ဖြုတ်ဖို့လည်းပြောကြားခဲ့ပါတယ်။ရေမင်သမရကိုတစ္ဆာခံတဲ့စစ်သားတွေဟာရေမင်တောင်ပိုင်းအဓိကမြို့ဖြစ်တဲ့အဒမ်ကိုတိုက်ခိုက်ဖို့အတွက်လာရောက်နေတဲ့ရှီယာသဘုံတွေနဲ့ဒီကနေ့တနင်္လာနေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားနှစ်ပေါင်းများစွာရှိလာခဲ့တဲ့နယ်မြေပိုင်းနဲ့ဆိုင်းအငင်းပွားမှုတွေဖြည့်ရှင်းဖို့ကြိုးပမ်းတဲ့အနေနဲ့ဒီကနေ့နယူးဒေးလီမြို့တော်မှာ18ကျင်းမြောက်နှစ်နိုင်ငံဆွေးနွေးပွဲကိုစတင်ခဲ့ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စီစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဝီလျံဘာဘာဖြစ်ပါတယ်ရှင် VOA American တမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မ Thank you ထိုက်ပါ
Thank you.
This program has come to you from the Voice of America, Washington.